Along though, Diana be the Boundravano. Tonight, you pull along, change you beat up Miss Opia, Hoja, or Mugare, dear, did not go, now you change your ja. Along to him, Madaja, ya. Tiendi, that another in the tongue, I am as a kugu. Koza, they get a tongue, don't ya, Kunese, Kunaku. Taburella, ja. Say, yet, the tongue, such a good nalavai. ဆက်ရှိရဲ့ကြာသာပတိနေ့ညချမ်းခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့လမ်းမတော်မြို့နဲ့မဆက်တည့်ရက်ကလမ်းတည့်ရိတ်တာအာကစားကွင်းတွင်မှာဆင်းရဲခြင်းပါကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတွင်မှာလမ်းတည့်ရိတ်တာခொနည်းရသာသမီးမိသားစုများစုပေါင်းပြီးတော့စထမအကြိမ်မြောက်ဆင်းရဲခြင်းပါကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတွင်ဖြစ်ပါတယ်ဦးဇင်းတို့ဒီကနေ့ နောက်ဆုံးညဖြစ်ဖြစ်ပိဋကဘောင်တော်တော်ကိုမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်။ပိဋကဘောင်တော်တော်လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူခြင်းကိုခွင့်ရကြတယ်။ဒီတော့ဒီကနေ့ညတရားတော်မြတ်ကိုနာယူခြင်းကိုကြားဖို့ရောက်ရှိလာကြတဲ့ပိဋကဘောင်တော်တော်တို့ကိုဦးဇင်းတို့ဘုရားဟောမှာလဲဆိုလို့ရှိရ။ခုတ္တကနိကေထေရကထာပါဠိတော်မှာ ော်မူခဲ့တဲ့တရားဒေသနာကထာတော်မြတ်ကိုအခြေခံပြီးတော့ကောင်းမြတ်သောနေခြင်းလေးမျိုးလို့တရားကောင်းခြင်းလေးပြီးပြီးတော့ပေးတော်ဘုရားတို့ကိုအရှင်တို့ခေါ်ပါမယ်ကောင်းမြတ်သောနေခြင်းလေးမျိုးတဲ့မိမိတို့ရဲ့ဘဝလေးတစ်ဖြည်းဖြည်းနဲ့ကောင်းတဲ့ကောင်းလာအောင်မြင့်မြတ်တဲ့မြင့်မြတ်လာအောင်ဘယ်လိုနေထိုင်ကျင့်သုံးကြမလဲဆိုတဲ့ဤလံကောင်းများလို့လည်းပဲဆိုနိုင်ပါတယ်ဤရဇဟလိုအမည်ရတဲ့ယဟန္တာအရှင်မြတ်ကြီးဟောပြတော်မူခဲ့တဲ့ကာထာတော်လေးဘုရားတို့ပိဋကတော်တွေထဲမှာဒေသကာထာပါဠိတော်ဆိုတာမြတ်စွာဘုရားလက်ထက်ကယဟန္တာအရှင်မြတ်ကြီးများဟောပြတော်မူခဲ့တဲ့ကာထာတွေကိုအောင်းစုပြီးတော့မှတ်တမ်းတင်ထားတဲ့ကျမ်းစာဖြစ်ပါတယ်အဲဒီဒေသကာထာပါဠိတော်ထဲမှာလာရှိတဲ့ဤရဇဟမထေရသူမြတ်ကြီးဟောပြတော်မူခဲ့တဲ့တရားကထာတဲ့အဲ့ဒါလေးကိုအခြေခံပြီးတော့ကောင်းမြတ်သောနေခြင်းလေးမျိုးဆိုတဲ့တရားကောင်းစဉ်လေးနဲ့နာယူခြင်းမျိုးကြည့်ကြရအောင်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်ဤချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုဒီစေအားတရားလုံးစုံကိုတည်တော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်တည်ဟူသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတ်တည်မြတ်လို့ရှိခိုးပူတော်ကြအောင်စုအလုံးနဲ့အုပ်ချိန်မှုပြီးတော့အာယုံပြုကြရအောင်ကရုဏာတိတနာဟရယံပညာပိဇောတာဝိရတမောဟဓမ္မံသာနရမရလောကကရုဝန္တိဒုက္ကတံဂတိဝိမုဒ္ဒံကရုဏာတိတလဟရေယမဟာကရုဏာတော်ဖြင့်အင်းမြတော်စေနှလုံးလင်းရှိတော်မူပါပိဋ္ဌသောပညာပိဇောတာဝိရတမောဟဓမ္မံအရဟတမတိဟုသောအယောင်အလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖေကွာတော်မူပိဋ္ဌသောသာနရမရလောကကရုံလူနှင့်မြမတ္တဝအနန္တတို့ဤကြောင့်တိတန်တို့လေကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါဘေထသောဂတိဝိမုဒ္ဒံဒေဝမနုဿာနိဒယနှင့်ဧတတရိစ္ဆာလာယရှိငါတံသောဂတိတို့မာတိထိုသခင်ကင်းလွတ်တော်မူဘေထသောသူကတံတတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြတ်စွာဘုရားမူပါဘေထသောဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာဗရမျာကဲ့သို့ပြတ်သားထင်းထင်းသိမြင်ဘေတ္တဘုရားရှင်ကိုယ်တော်မြတ်ကြီးဟုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမမမှုရှုံးနံတရားဖြစ်ကြပါသောဘုရားတွေတော်တို့သည်ဟုနေဝနာဘာကာယဝေစီမနောခြေဝေသုံးလေးဒွါရပနာဘဖြင့် ဒုက္ခယောကျိုးလဇုံမောဟရှိခိုးဥညုပါဤမြတ်စွာဘုရားကောင်းမြတ်တော်၄ခြင်း၄မျိုးတဲ့စတင်ပြီးတော့နာယုကြည်ညိုကြည်ကြရအောင်နော်ဥပဒံတိတုနိပတိနိပတံတိတုဥပတိ ဝတိအဝတ္တမာနေတုရမမာနေတုနောရမိဒီကတာလေးဒီကတာပါဠိတော်မှာမတန်တင်ထားတယ်ဥပဒံတေတုမြင့်သူတွေရဲ့ကြားထဲမှာနိပတိနှိမ့်စွာနေရာဤနိပတံတေတုနှိမ့်သူတွေရဲ့ကြားထဲမှာဥပဒေမြင့်စွာနေရာဤ အဝတ္တမာနေတုမနေတုတွေရဲ့ကြားထဲမှာဝတိနေရာဤရမမာနေတုနောရမေရမမာနေတုဖြောနေတုတွေရဲ့ကြားထဲမှာနောရမေမပြောမွေ့ရဒီကတာလေးဖြင့်အတိပဲ၄ချက်ဘုရားမှာကောင်းမြတ်သောနေခြင်း၄မျိုးဖြင့်ဆုံးမထားတယ်လို့ဆိုလိုက်တယ်ဒီကတာလေးမှာဥရှင်တို့ပြောထားတဲ့စကားလေးတွေက အနေငယ်ပဟိလိသံနေလို့ဆိုရမယ်ပထမပါပြောတာတော့ဆိုတော့ဥပဒံတေတုနိပတိမြင့်နေတဲ့သူတွေကြားထဲမှာနှိမ့်စွာနေရမေတဲ့ဒုတိယပြောတာကနိပတံတေတုဥပတိနှိမ့်နေတဲ့သူတွေကြားထဲမှာမြင့်စွာနေရမေတဲ့တတိယပြောတာကဝတိအဝတ္တမာနေတုမနေသူတွေကြားထဲမှာနေရမေ
၄ခုမြောက်ပြောတာကရမမာနေတုနောရမိပျော်နေတဲ့သူတွေကြားထဲမှာမပျော်ပါနဲ့ဘယ်နှချက်တုံးရလေးချက်နော်အဲ့ဒီအသေးပဲလေးတွေကဘာကိုဆိုလိုတာတော့ဒီအသေးပဲလေးတွေရဲ့ဆိုလိုချက်ကလွန်တရာမှခြေပြန့်တဲ့သဘောရှိတယ်နည်းနည်းတဲ့သဘောရှိတယ်အဲ့ဒါလေးတွေကိုဦးဇင်းတို့ပေးတဲ့ပေါင်းတဲ့ကောင်တို့အသေးစိတ်ကလေးအဆုံးမတစ်ပါးတစ်ပါးလေးရဆံငါးမိနစ်လောက်အချိန်ယူပြီးတော့မှတ်သားကြည့်ရအောင်နော် နံပါတ်၁ဆုံးမထားတဲ့ကောင်းမြတ်သောနေခြင်းကပါလဲဆိုတော့ဥပ္ပတ္တံတေတုနိပတိမြင့်နေတဲ့သူတွေကြားထဲမှာနှိမ့်စွာနေရမယ်တဲ့အဲ့ဒါကဘာပြောတာလဲဆိုတော့မမာနာတို့ဖြင့်တက်ကြွမြင့်မားနေတဲ့လောကလူသားတွေကြားထဲမှာမိမိတို့ရဲ့မမာနာကိုနှိမ့်ချပြီးတော့နှုံညံ့သိမ်မွေးစွာနေတတ်ရမယ်လို့ဆိုလိုတာတဲ့နောက်တခါမှာတော့ဦးဇင်းတို့လောကကြီးမှာမမာနာဆိုတဲ့ကိလေသာတစ်မျိုး အလွန်နှုံညံ့သိမ်မွေးတဲ့ကိလေသာယဟနာဖြစ်မှပယ်နိုင်တဲ့ကိလေသာအနာဂတ်တောင်ဒီကိလေသာကိုမပယ်နိုင်သေးဘူးအဲ့ဒီတော့တရားဓမ္မတို့ရုပ်ဥရှင်တို့ရောဒီမမာနာဆိုတာကတော့ရှိမနေဘူးလားရှိနေရနော်သို့တော်မမာနာရှိနေပေမလို့ဥရှင်တို့ယေစွာဘုရားဟောတာတဲ့ဟောတာလေးတစ်မျိုးရှိတယ်အတိမာနာဆိုပြီးတော့ဟောတာလည်းရှိနော်အတိမာနာဆိုတာဘာပြောတာလဲဆိုတော့ အလွန်ကြီးတဲ့မာနနော်အဲ့လိုမာနမျိုးကြီးတွေမဖြစ်အောင်တော့တတ်နိုင်ကြမြကြိုးစားဖို့မလိုဘူးလားနော်မာနကတော့ယန္တာမဖြစ်မချင်းသူတူကိုကိုရှိကြမှာပါပဲသို့တော်လည်းထုထုကေကေသူတို့ကအမြင်ကလန်အောင်သူတို့ကမုံလောင်းအောင်တိတာချင်းရှားတဲ့အတ္တိမာနမျိုးကြီးတွေမဖြစ်အောင်တော့ကြိုးစားဖို့မလိုဘူးလားလို့လည်းနော်အဲ့တော့ဦးရှင်တို့ပြောတာက ကျူယိုးအလားထောင်လွှားတက်ကြွနေတဲ့မာမနာရှိတဲ့လူလောကကြီးမှာကျူယိုးအလားတဲ့နော်ကျူယိုးဆိုတာတကယ်မှအခလောင်းကြီးမာမရှိတာမဟုတ်ဘူး။ဘာမှမာမနာဖြစ်เสียအကြောင်းမရှိဘဲနဲ့အလဟတ္တအထင်တလုံးနဲ့ကိုကိုကိုထင်နေကြတာပေါ့နော်။မာနာဆိုတာနိုင်ရှင်ခြင်းသူကပါငါကပါဆိုပြီးတော့လွယ်မာတဲ့အထင်နေနဲ့နိုင်ရှင်နေတဲ့သဘောကိုမာနာဟုတ်လား။ အဲ့တော့လောကကြီးမှာဘာတွေမြင့်နေလဲလို့မေးရင်ဒီမာမနာတွေကတော့အလွန်မြင့်ကြတယ်။မြင်လိုက်တာနဲ့ကိုပဲသူကပါဆိုတာကိုယ်စိတ်ထဲမှာကိုထင်တယ်လို့တော့တတ်မှတ်လိုက်ပြီလား။တပြိုင်တည်းထဲမှာပဲကိုကိုကိုလည်းပါဆိုတာလေးကိုတတ်မှတ်ထားတာမရှိဘူးလား။ရှိရဲ့နော်။သူကငါတဲ့နှိမ့်သလားမြင့်သလားတမမဟုတ်တန်းတူလား။အဲ့ဒါလို့အဆင့်တွေကိုအချင်းချင်းနှိုင်းရှင်ကြတာတွေကလူလောကကြီးမှာတယောက်နဲ့တယောက်တွေ့လိ မာနကိုနှိမ့်ချပြီးတော့နှိမ့်ချစွာနေနိုင်အောင်ကြိုးစားရမယ်။နူးညံ့သိမ်မွေးစွာနေနိုင်အောင်ကြိုးစားရမယ်လို့ပြောတာ။ဆိုလိုတာကမာမာနကိုနှိမ့်ချပြီးတော့နေရရမယ်ပေါ့။ဒီနေရာမှာမာမာနကိုနှိမ့်ချဖို့
ကျော်နေသွားဖို့ကြိုးစားခြင်းနဲ့ဆိုလို့ရှိရင်မမနာရဲ့အပြစ်ဆိုတာကိုလည်းနားလည်အောင်ကြိုးစားရမယ်အဲ့ဒီမမနာကိုဘယ်ပုံပဲနှိရှော့ချမလဲဘယ်ပုံပဲနှိဖေးရှားနိုင်အောင်ကြိုးစားမလဲဆိုတဲ့နေလန်ပိုင်းကိုလည်းပဲနားလည်ထားဖို့လိုမယ်ပေါ့မမနာရဲ့အပြစ်ဆိုတာကတော့ကြိုးရင်အလွန်တရာမှကျေပါတယ်နော်အနေဆုံးအရင်တော့လွယ်လွယ်တကူဟောဒီသာမြင်တာလည်းအပြစ်ကိုပြောရမယ်ဆိုရင်တော့မာနာကြီးရ
အမြင်ကမှုဒါတွေကိုတေချာပေါ့ခံရလိမ့်မယ်ပြီးတော့ဒီမာမာနကြောင့်တမလွန်မှာလည်းပဲအလွန်ယုံညံ့တဲ့အောက်တန်းကြတဲ့နေကြတဲ့အမျိုးတွေမှာဖြစ်ရတတ်တယ်ပြီးတော့ဒီမာမာနကြီးမားရယ်ဆိုလို့ရှိရင်အတိညာဉ်ဝင်ပေါက်ကိုပိတ်ဆို့ထားရရောက်တဲ့အတွက်ကြောင့်တော့ဉာဏ်ပညာတုံးသွားတဲ့သဘောလည်းရှိတယ်ဟုတ်ရဲ့လားငါသိတယ်ငါတတ်တယ်ငါကကိုဘာမှလာမပြောနဲ့အဲ့ဒါလိုကိုကိုကိုအထင်ရောက်နေတဲ့ပုံကောနော်စစ်မှန်တဲ့အသိဉာဏ်ရဖို့အတွက်နော်အများကြီးအာနေကျက်ရှိနေတာတော့မတင်ရှားဘူးလားတင်ရှားတယ်ဒါကြောင့်ဒီမာမာနရဲ့အဖြစ်ကိုဘက်ဆောင်တောင်းဆောင်ကနေတိအောင်မြင်အောင်စူးစမ်းပြီးတော့ဒီမာမာနကိုနေမသွားအောင်လျှော့ချနိုင်ဖို့စူးစမ်းကြရမယ်ပေါ့အဲ့တော့မာမာနကိုနှိမ့်ချသွားသေးခြင်းနဲ့လျှော့ချနိုင်ခြင်းတယ်ဆိုလို့ရှိရင်ဘယ်ပုံမတိစူးစမ်းကြမလဲဒီလိုဆိုလို့ရှိရင်ဦးဇင်းတို့ဘယ်ကနေစပြောနေတုန်းဆိုတော့မာနကိုနှဲပါသွားစေခြင်းတယ်ဆိုရင်ဒီမာနတွေကဘာလို့ဖြစ်တာတော့ဆိုတာလေးကိုအရင်နားလည်ထားတဲ့နဲ့ထင်တယ်။ညာတော်ဖြင့်မာနဆိုတာအတိညာနဲနေလေမာနကြီးလေးတွေပါပဲ။ကိုယ့်ဘဝမှာဘာမှမာနဖြစ်เสียမရှိဘူးလို့ဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းလောကရဲ့အကြောင်းကိုမှန်မှန်ကန်ကန်သိတဲ့မြင်တဲ့ဉာဏ်ပညာနှဲပါလေလေမာနကြီးလေးတွေပါပဲ။မာနကြီးတယ်ဆိုတာဉာဏ်ပညာ၄ပါးချင်းရဲ့လက္ခဏာလို့တောင်းဆိုနိုင်တယ်။ဘုရင်တို့ငငယ်တုန်းကသင်္ခေယဘူးတဲ့ဒကာမတို့ငငယ်တုန်းကသင်္ခေယဘူးမိတ်အကြောင်းအရာလေးတစ်ခုရှိရဲ့။နော်အနစ်အဆန်နဲ့ပြည်နေတဲ့ဇဗနံလေးကတော့ငိုက်နေတယ်ဆိုပါလေ။ဟုတ်လား။နော်အနစ်အဆန်မရှိတဲ့ဇဗသိန်းဇဗဖြင်းကတော့မဖြစ်နေတော့ထောင်းနေတယ်။အဲ့လိုပဲလူသားတွေထဲမှာလည်းပဲဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းလောကရဲ့အကြောင်းကိုမှန်မှန်ကန်ကန်သိတဲ့ဉာဏ်ပညာတည်းဟူသောအနှစ်ကင်းရတဲ့ပုဂ္ဂိုလ်တွေကအလွန်မထောင်နေပေါ့ဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းလောကရဲ့အကြောင်းကိုမှန်မှန်ကန်ကန်သိတဲ့ဉာဏ်ပညာအနှစ်အဆန်ကြီးမားကြတဲ့ပုဂ္ဂိုလ်တွေကတော့နှူးညံ့တိမ်မွေ့စွာနှိမ့်ချပြီးတော့နေနိုင်ကြတယ်ဘဝမှာအနှစ်သာရရှိတယ်ဆိုတာအနှစ်သာရအရှိဆုံးအရာဘာလဲလို့မေးရင်အသိဉာဏ်ပညာတော့အသိဉာဏ်ပညာဆိုတာလည်းပဲတော့တန်ဖိုးမရှိတဲ့တန်ဖိုးမဲ့တိစရာတွေကိုတိတာကိုဆိုလိုတာမဟုတ်ဘူး။တိရင်အလွန်တရာမှအကျိုးကျေးဇူးများတယ်မတိရင်အလွန်တရာမှအကျိုးမဲ့နိုင်တဲ့ကိုယ်ဘဝရဲ့အကြောင်းကိုယ်ခန္ဓာရဲ့အကြောင်းကိုယ်လောကရဲ့အကြောင်းဒါကိုမှန်မှန်ကန်ကန်တိတာကိုဉာဏ်ပညာလို့ခေါ်တယ်။အဲ့ဒီဉာဏ်ပညာတွေကြီးမားလာလေလေနော်မာမာနာဆိုတာနေဝသွားလေလေအတော့ဦးဇင်းတို့မဟာဝိဇ္ဇာတုတ်တန်ထဲမှာမြတ်စွာဘုရားပြောထားတဲ့ဂါထာလေးတစ်ပုဒ်နမမနာရီဘာကြောင့်ဖြစ်လဲဆိုတာလေးကိုရသော်ဖေပြောထားတာလေးအလုံးမသားစရာကောင်းတယ်။မဟာဝိဇ္ဇာတုတ်တန်ဆိုပြီးတော့တုတ်တန်ဒီပပန္နိတော်ထဲမှာတုတ်တန်တစ်ပုဒ်ရှိတယ်။မဟာဆိုတာကြီးကျယ်သောဝိဇ္ဇာအောင်နိုင်ခြင်းကြီးကျယ်တဲ့အောင်နိုင်ခြင်းလောဘဒေါသမောဟမမနာရီကိုအနိုင်ရတာကိုရည်ညွှန်းတာပါကြီးကျယ်တဲ့အောင်နိုင်ခြင်းဆိုတာအဲ့ဒီတုတ်တန်ထဲမှာရသော်ဖေကဒီယူဘခန္ဓာကြီးရဲ့အကြောင်းကိုဦးစားပေးပြီးတော့ပြောထားတယ်ပေါ့ဒီကံကတော့ဦးဇင်းတို့ဘုရားဆိုတာကပေါက်ပြန်တတ်တဲ့ရုပ်အစုဝေးနဲ့အာယုံကိုတိတဲ့ခံစားတဲ့မှတ်သားတဲ့စိတ်ဆိုတဲ့သောနာအစုဝေးရဲ့အပေါင်းအစုဆိုတာလူတိုင်းနားလည်ထားကြပြီလားအဲ့ဒီတုတ်တန်ထဲမှာနံတရားတွေအကြောင်းပြောထားတာသိမှာပါအောင်ရုပ်တရားတွေအကြောင်းကိုပြောထားအထူးသဖြင့်ဒီယူဘခန္ဓာကြီးဘယ်ပုံပဲနည်းတည်ဆောက်ထားတယ်ဆိုတာတွေကိုပေါ်လွင်ထင်ရှားအောင်ပြောထားတယ်ဘာမှနားမလည်စရာလည်းမရှိဘူးလို့ဦးရင်ကတော့ယူဆပါတယ်အဲ့ဒီတုတ်တန်လည်းပါရှာတယ်ဝိညာဉ်ခြေလေးလက်ပြီးသွားအကြီးအသားအကျော်အယိုးယိုးတွင်ခြင်းစီအညို့နှလုံးအသေးအမြေအဖြစ်အစုပ်ဥမဥသိအစာသေးအစာဟောင်းအုံနောက်သေးကြီးတလိပ်ကြီးသွေးချွေးအစီကဲမျက်ကြီးအစီကြီးတွေနှက်အစီခြင်းငယ်ရှိပြီးတော့သုံးသက်နှမျိုးသောယွန်ရှာဆဆုပ်ဖွယ်ကိုထာတာတို့ဖြင့်တိဆောက်ထားတဲ့ဒီခန္ဓာကိုယ်ရဲ့သဘောကိုထင်ထင်ရှားရှားမျက်စွာပြဟောတာအကျိုးကိုအမာခံနေရာမှာထားပြီးတော့အကျိုးတွေနဲ့ဖွဲ့ဆက်ပြီးတော့အသားအသွေးနဲ့လိမ့်ကျန်ပြီးတော့အည်သူရည်ပါနဲ့အုပ်ပြီးတော့တိဆောက်ထားတဲ့ဒီခန္ဓာအိမ်ကြီးဦးဇင်းပြောနေတော့ကိုယ်ခန္ဓာကိုယ်စိတ်ကူးလေးနဲ့အာယုံဆိုင်ပြီးတော့နားထောင်ကြည့်ပါနော်အကျိုးကိုအမာခံနေရာမှာထားပြီးတော့ အကျော်တွေနဲ့ဖွဲ့ချက်ပြီးတော့အသားအသွေးတွေနဲ့လိမ့်ကြံပြီးတော့အရင်လူရေပါးနဲ့အုပ်ပြီးတော့တိဆောက်ထားတဲ့ဒီခန္ဓာအိမ်ကြီးဘောဂါစာကြည့်လိုက်မယ်ဆိုရင်ဥကောင်းကုန်ထဲမှာပါကြီးရှိတယ်အုံနောက်တွေရှိတယ်ဗော။လမ်းမှာအုံနောက်တို့အုံနောက်စာတွေများတွေ့မယ်ဆိုရင်ဘယ်လိုများနေရတော့အလွန်ယွန်ရှားဆက်ဆုံးမယ်ဗောနော်။ရင်ကောင်းပိုင်းထဲမှာအဆုပ်ရှိမယ်နှလုံးရှိမယ်။အောင်းနေတဲ့လေးစင်လာလိုက်အသေးရှိမယ်။ပန်ကရိယာရှိမယ်။ဟုတ်လားအပြင်းဆိုတဲ့တရရဲ့ကြီးရှိမယ်။ဇာင်ရှိမဲ့ဥသိဥမရှိမဲ့အစာသိအစာဟောင်းကိုမုံမုံမြတ်မြတ်စားတော့မြုံချတာတဲ့အစာရည်သားတွေထဲထဲမှာရှိမနေဘူးလားရှိနေတယ်စီအိမ်ကြီးရှိမဲ့ကြောက်ကနှလုံးရှိမဲ့ဟုတ်ဘာတစ်ခုမှမြတ်လို့စရာကောင်းတာတော့ဒီထဲမှာမပါတာတော့လေအထင်ရှားပဲအဲ့လိုရောင်ရှားဆက်ဆုပ်ဖွယ်နော်ဒီကုဋ္ဌာတရဲ့အစုအဝေးဒါမျိုးဆိုဘုရားအပြီးပြန်ဟောထားတဲ့အဲ့ဒီသုတ်တန်နဲ့ပါနောက်ဒီခန္ဓာကိုယ်ကြီးပျက်စီးပြီးတဲ့နောက်အသက်ဝိညာဉ်ကင်းပြီးတော့တည်ဆုံးပြီးတဲ့နောက်မှာဆက်လက်ပြီးတော့ဖောက်ပြန်ကြောင်းလဲသွားမယ်ဒီရူပခန္ဓာရဲ့အလွန်ဆိုးွားတဲ့ဖောက်ပြန်ကြောင်းလဲမှုအယောင်လေးအမျိုးမျိုးဖြစ်လာပြီးတော့ပုတ်ပွားလာတာမျိုးပိုကောင်ပွားကောင်လေးအမျိုးမျိုးစားတော့ပြီးတော့နောက်ဆုံးနောက်အယိုးစုကြီးပြန်ပြီးတော့နောက်ဆုံးကျတော့ဆွေမြေ့ပြီးတော့မြေကြီးနဲ့ရောသွားတဲ့အနေထားမျိုးတိရောက်အောင်မြတ်စွာဘုရားဟောတယ်အဲ့ဒါလို့ဟောပြီးတော့နောက်ဆုံးဂါထာလေးဒါလေးကိုပြောချင်တာဘုရားကနောက်ဆုံးဂါထာမှာဘာပြောထားတယ်ဆိုတော့ဧတာတိပေနကာယေနယောမိန်ကြီးဥဏမေတဝေပရဝါအဝါဇာနေယကိမေညတရာအတတနာဒီကထာလေးအလုံးမမှတ်သားစရာကောင်းဒီဘက်ကမပြောတော့ဆိုတော့ဧတာတိပေနကာယေနဒီလိုခန္ဓာကိုယ်ကြီးမျိုးနဲ့ပရဝါအဝါဇာနေယသူတော်ဘုမတိမဲမြင်ကြွမယ်ယောမိန်ကြီးဥဏမေတဝေကိုကိုကိုအလွန်တရာမှအထင်ရောက်ပြီးတော့မြင့်တင်တယ်ပရဝါအဝါဇာနေရသူတော်ဘုရားကျတော့နှိမ့်ချမယ်ဆိုလို့ရှိရင်ကိမေညတရာအတ္တနာအဲ့ဒါမှန်မှန်ကန်ကန်မသိမမြင်ခြင်းကလွယ်လို့တခြားအကြောင်းမရှိဘူးတဲ့ပြန်ပြောနော်ဒီလိုခန္ဓာကိုယ်ကြီးမျိုးနဲ့ကိုယ့်ကိုယ်ကိုမြင့်တင်နေခြင်းသူတော်ဘုရားကိုနှိမ့်ချနေခြင်းဒီမသိမမြင်ခြင်းကိုအကြောင်းပြုပြီးတော့တခြားအကြောင်းမရှိပါဘူးတဲ့မသိမမြင်ခြင်းအကြောင်းကလွယ်လို့တခြားအကြောင်းမရှိပါဘူးတဲ့ဆိုလိုတာကကိုယ်ဘဝကိုယ်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်မသိခြင်းညောင်းတာနဲ့တတ္တဝါတွေကကိုယ့်ကိုယ်ကိုမြင့်တင်ပြီးတော့တဘာကိုနှိမ်ချနေကြတာကိုယ်ဘဝကိုယ်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိမယ်ဆိုလို့ရှိရင်မမနာတွေဖြစ်ကြအကြောင်းမရှိဘူးဆိုတဲ့အသေးပဲဟုတ်ရဲ့လားဒါကြောင့်ပိဋကတ်ပေါ်တော်ကောင်းတို့ယွန်ရှာဆက်ဆုပ်ဖွယ်သောရုပ်အစုဝေးတို့ဖြင့်တိဆောက်ထားတဲ့ဒီခန္ဓာကိုဒီဘဝဒီအနေထားအမှန်ကိုသိအောင်မြင်အောင်ကြိုးစားပြီးတော့မိမိတို့ရဲ့မမနာကိုယောပါအောင်အထောက်ကြဖို့မလိုဘူးလားနော်ဒီလိုခန္ဓာကိုယ်ကြီးမျိုးနဲ့ပြောတာနော်မြတ်စွာဘုရားဒီလိုခန္ဓာကိုယ်ကြီးမျိုးနဲ့သူတော်ဘာကိုနှိမ့်ချခြင်းကိုယ့်ကိုယ်ကိုမြင့်တင်ခြင်းဒီဒီခန္ဓာကိုယ်ရဲ့တဘာဝကိုမတိမမြင်ခြင်းကလွယ်လို့တခြားအကြောင်းမရှိဘူးမတိတော့လည်းပဲအဟုတ်ကြီးတင်တာပေါ့တိမယ်ဆိုရင်လည်းပဲဘာမှမမနာကြည့်တဲ့အကြောင်းကတော့မရှိပါဘူးဟုတ်ရဲ့လားဒါကြောင့်ပိဋကတ်ပေါင်းသူတော်ကောင်းတို့မမနာကိုယွနေသွားစေခြင်းနဲ့ဆိုရင်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိတဲ့ဉာဏ်ပညာကိုကြီးမားအောင်တည်ဆောင်ရမယ်အခုစဉ်းစားနေကြတာကလည်းပဲဆိုကြပါစို့ဒကာမတို့အရင်တို့မာနတွေကြီးတယ်မာနတွေဖြစ်တယ်ဆိုရင်ဘာလို့မာနကြီးတာလို့ပညာတွေတက်လို့လားဥစ္စာတွေပေါ်လို့လားရုပ်ရည်စင်ကသူများတဲ့သားလို့လားနော်အတိုင်းဝိုင်းတွေကောင်းလို့လားအာဏာတွေရှိလို့လားဂုဏ်တွေများလို့လားစဉ်းစားကြည့်ပါနော်တခုခုအကြောင်းကတော့တွေ့မယ်ပေါ့ဟုတ်လားအဲ့လိုဆိုလို့ရှိရင်မာနကြီးခြင်းရဲ့အကြောင်းတရားငါဘာကိုအစွဲပြုပြီးတော့မမနာဖြစ်တာလဲအဲ့ဒီငါအစွဲပြုနေတဲ့မမနာဖြစ်ခြင်းရဲ့အကြောင်းတရားကိုတိတိကျကျစဉ်းစားအဲ့ဒီငါအလွန်တရာမှအကောင်းထင်နေတဲ့အဟုတ်ထင်နေတဲ့မမနာကြီးရတဲ့အဲ့ဒီအကြောင်းတရားကြီးကငါဘဝရဲ့တကယ့်အခက်အခဲတွေကိုပြေလည်အောင်ရှင်းပေးနိုင်တာဟုတ်ရဲ့လားအဲ့ဒီတစ်ချက်ကလေးစဉ်းစားကြည့်ကြည့်အပိုင်ဆံဒီဘလောက်ပေါ်ပေါ်ဂုံဒီဘလောက်ပဲရှိရှိလောကီလိုတံပိုးထားတဲ့အရာတွေဘလောက်ပဲများနေစေကမှတကယ်တကယ်ကတော့ဒါကြမ်းမတို့အင်းတို့ခန္ဓာဒါကြမ်းမတို့အင်းတို့ဘဝရဲ့အခက်ခဲတွေကိုအဲ့ဒါတွေကရှင်းမပြနိုင်ပါဘူး။သူတို့ရှင်းပြနိုင်တဲ့အတိုင်းတန်ဟာအလွန်တရာမှကျင်းမြောင်းတယ်။ခန္ဓာကိုယ်ကြီးကပေါက်ပြန်လာပြီ။ယောဂဝိရဏနှိမ့်ဆက်လာပြီ။ဆိုတဲ့အခါမျိုးမှာအဲ့ဒါတွေကရှင်းပြနိုင်တာလား။နော်တဖြည်းဖြည်းနဲ့နော်ဘလောက်ပဲမုံမြတ်တယ်လို့ကိုထင်ရတဲ့အရာတွေများများစားစားရှိနေစေကမှခန္ဓာကိုယ်ကြီးကတော့သူ့သဘောသူ့တိုင်းသွားနေတာပဲလေ။ကျင်းကြလာရင်တဖြည်းဖြည်းနဲ့နော်အိုမင်းရွတ်သွားသွားတာပဲ။ဒါဘယ်သူမှရှောင်လို့မရအောင်။တပြေးပြေးနဲ့အတုံးကြာလာတော့ခန္ဓာကိုယ်ကြီးကချွေးရင်ကြတိများပြီးတော့နာကျင်ကြိုက်ခဲမှုတွေဝေဒနာတွေယောဂါတွေနဲ့နှစ်ပန်းလုံးရတာပဲ။မပြီးလို့ရှင်ဒါမရှိမလားပျက်စီးသွားတာပဲပျက်စီးသွားတာတေဆုံးသွားတာပဲ။ဟုတ်လား။ Eddie look a cake, you need Joan Lane come, you ma, the Gamma, you know. Not a junk you beat up people need a man up chicken at Jong de Ariga, and Arivo, she's in Nagla, if she's in Nagu. Dogari, Pidi, Wari, Chilari, Ujuyarari, Suyarari, Chilari. She's in Nagla, and it's a machine. I don't care to give, but why a cake, a cake, you did mama, she's in Penanga, Titi, Yau, she's in Penanga, Mamma Ganga, good tea, and Nalla, and Dina, machine. ဘဝခန္ဓာရဲ့အကြောင်းကိုတိထားတဲ့အတိညာကိုဒီနေရာမှာရှင်းညွှန်းတာနော်အေးဒါကြောင့်မိတ္တဘောင်တော်တော်တို့မမနာကိုရှော့ချခြင်းနဲ့ဆိုရင်ငါဘာကိုအကြောင်းပြုပြီးတော့မနာကြီးတာတော့အဲ့ဒီငါအကြောင်းပြုပြီးတော့တော့မနာကြီးနေခြင်းရဲ့အကြောင်းတရားကြီးကတကယ်အားကိုလိုက်တော့အရာဟုတ်ရဲ့လားဆိုတာတွေကိုတစ်ချက်စဉ်းစားသိကြတာဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ရွှေကျင်စိုးဘုရားကြီးအမိန့်ရှိတာလေးတခုရှိတ ီလိုခြင်းနေတဲ့သူမှခြင်းနေတဲ့လူလားဆိုတော့စောင်းဆောင်လေးထိုင်တတ်တာပဲရှိတာပါတကယ်တည်းကအဲ့ဒါကြီးတို့ရှင်တို့ကထို့တုတ်သွားပြီဆိုတော့မှပြည့်ညက်နဲ့ပေါ်တယ်တဲ့အဲ့ဒီဘာကစောတော်တော်ကတော့ဘလို့ထင်နေတာခြင်းနေလို့ထင်နေတာလူတွေလည်းအဲ့ဒီတိုင်းပဲနောက်ပစ္စည်းတွေရှိတယ်ပညာတွေတက်တယ်လုံတိုင်းဖြစ်တယ်အစဉ်ပြေတယ်ဟုတ်လားအဲ့ဒီလိုနေထိုးများကိုအလွန်အထင်ရောက်ကြတယ်ပေါ့ခန္ဓာကိုယ်ကြီးကသူ့သဘောသူပြလာပြီသူ့ဇာတိသူပြလာပြီသူ့ဇာတိကဒုက္ခသစ္စာပဲလေဟုတ်တယ်မဟုတ်လားအဲ့လိုဒုက္ခတွေပြလာပြီအိုလာပြီနားလာပြီတေတော့မယ်ဆိုတော့မှဩမကင်နိုင်ကြတော့ဘူးလားဆိုတာမျိုးဖြစ်လာတာမျက်နှာငယ်လေးနဲ့အဲ့ဒီကြတော့လည်းပဲရင်ဆိုင်နိုင်လောက်တဲ့အတိညာကိုရှုဆောင်ထားတာမရှိတော့ရုပ်ပြက်ဆင်းပြက်နဲ့ဒုက္ခတွေ့ကြရတာဒါကြောင့်ပြည့်တဲ့ဘောဓတော်ကောင်းတို့မာနကြီးတဲ့အကြောင်းကတော့တကယ်တကယ်ဘာမှမရှိတာတော့အမှန်ပဲတို့တော့အဲ့ဒါကိုကိုကမသိတဲ့အမြင်မမြင်တဲ့အခါကျတော့ကိုကကိုအဟုတ်ကြီးထင်နေတာတွေတော့ရှိမနေဘူးလားရှိနေတယ်။ဒါကြောင့်ပေးသက်ပေါင်းတယ်ကောနီးမျိုးစုံနဲ့တွေးပြီးတော့မာမနာကိုလျှော့ချနိုင်အောင်ကြိုးစားရမယ်။နောက်ထပ်မာမနာလျှော့ချနိုင်ဖို့နီလန်တစ်ခုပြန်ဆိုပြန်ဟောထားတာရှိသေးတယ်။အနိစ္စစင်ညာကိုပွားများမယ်ဆိုရင်အတ္တမိမာနံတမုခါတော်တဲ့ငါငါငါဆိုတော့တိတ်အထင်ရောက်နေတဲ့မာမနာတွေကိုပယ်နှုတ်ပြစ်နိုင်တယ်လို့ပြန်ဆိုပြန်ဟော။အနိစ္စစင်ညာအနိစ္စဆိုတာကပြောတာတော့မတည်မြဲတာပေါ့နော်။တင်ညာဆိုတာကဘာလဲ။အမှတ်ရတာ။မတည်မြဲတာကိုအမှတ်ရတာ။ဘာတွေဖြစ်နေလို့မှတည်မြဲနေတာတော့မဟုတ်ဘူး။နော်ဒီလောကကြီးမှာဖြစ်နေတဲ့သဘာဝတရား၊အဋ္ဌကဏ္ဍမှာဖြစ်နေတဲ့သဘာဝတရား၊ဘယ်ယုံနံသဘာဝတရားမှတကယ်တမ်းကတည်မြဲနေတာမဟုတ်ဘူး။အဲ့ဒီတည်မြဲမှုမရှိတဲ့သဘာဝကိုစဉ်းစားခြင်းဒီလည်းပဲမာမနာကိုယုံနေစေတယ်။ဦးဇင်းတို့ဗမာစကားပေါ်တစ်ခုရှိတယ်လေ။မန်ကင်းတလေထင်းတလေဟုတ်လားဦးဇင်းတို့ဘာသာရေးအဆောက်အဦတွေမှာနော်ဘုရားကနေဘာတွေရဲ့အထက်မှာပြတ်သက်ကြီးတွေပေါက်ထားတာရှိတယ်ဟုတ်လားအဲ့ဒီပြတ်သက်ကြီးရဲ့ချီးရဲ့အောင်နာမှာမန်ကင်းဆိုတာရှိတယ်နော်တက်သားနဲ့လှုပ်ထားတယ်ငပြောဘူးလို့ဟာအေးအဲ့ဒါပေါ်မှာမှန်နေစီပြီးတော့ရွှေရီချထားတာအဲ့ဒါကြီးကသူ့ပေါ်မှာဘာမှမိုးထားတာမရှိလုံလုံခြုံခြုံမရှိတဲ့အခါကျတော့ရာစီဥဒ္ဒံကိုသူကအလွန်ခံရတယ်ဓမ္မန်လေးတွေကလည်းတစ်ချိန်ပြင်းနဲ့ပြုတ်ကြအရွှေတွေကလည်းလွန့်ပေါ့။ကျတော့အဲ့ဒါကြီးကဒေရန်မိုးတန်ရေတန်နဲ့ဆွေးပြီးတော့ပြုတ်ကြလာ။နော်အဆွေးကြီးဆိုတော့ဒီပြင်ပတိဘောကပစ္စည်းအနေနဲ့သုံးဖို့လည်းပဲထပ်ပြီးတော့လုံးလို့လည်းမရ။မှန်ကင်းအနေနဲ့ပြန်တင်လို့ကလည်းဘလို့မှမဖြစ်။အဲ့ဒီတော့ဘယ်ပို့လိုက်တော့ဆိုတော့ထင်းဆက်ရအောင်မိဖို့ကြောင့်ပို့လိုက်တယ်။မှန်ကင်းတလေထင်းတလေတဲ့။မန်ကင်းရဲ့ကြတဲ့အကြကတော့အလွန်နာတယ်လို့ပြောရမှာဟုတ်လားမန်ကင်းဖြစ်ကလည်းဘယ်အထိတန်းရောက်တော့ထင်းဖြစ်တန်းရောက်တော့အကြထဲမှာပြီးဘောကပါသေးတောင်မှသူရှားမခံတော့နော်တခါတည်းကမှလူလောကကြီးမှာအဲ့ဒီလိုမျိုးအပြောင်းလဲညံ့ညံ့ဆန်ဆန်နဲ့အမြင့်ဆုံးကနေအနိုင်ဆုံးရောက်သွားတာမျိုးနော်ကံတရားတွေရဲ့နော်ဆွန်အတ္တိနှုတ်ကလည်းအမျိုးမျိုးသောအကြောင်းတရားတွေကိုလုပ်ခဲ့တာဆိုတော့အမျိုးမျိုးဖြစ်နိုင်ခြေကတော့လည်းရှိနေတာပဲဟုတ်လားဒါကအပေါ်ရဲ့အိဋ္ဌာကိုပြောတာပါတကယ်တကယ်ကတော့ဒီခန္ဓာမှာဘာဖြစ်နေလို့မှတည်ငြိမ်နေတာတော့မဟုတ်ဘူး။ကောင်းတာတွေပဲဖြစ်ဖြစ်ဆိုတာတွေပဲဖြစ်ဖြစ်ကိုဖြစ်ချင်တာတွေပဲဖြစ်ဖြစ်ကိုမဖြစ်ချင်တာတွေပဲဖြစ်ဖြစ်ဖြစ်တာတွေကတော့စုံနေအောင်အကြောင်းတရားပေါ်မှာမူတည်ပြီးတော့ဖြစ်နေတာပဲ။ကိုယ်သဘောကိုယ်ဆန္ဒတရားဖြစ်နေတာတော့မဟုတ်ပါဘူး။ဖြစ်เสียအကြောင်းတရားပေါ်မှာမူတည်ပြီးတော့ဖြစ်နေတာ။ကိုယ်သဘောကိုယ်ဆန္ဒတရားဖြစ်နေတာဆိုရင်တော့မကောင်းတာတွေဖြစ်เสียအကြောင်းကိုမရှိဘူး။ကောင်းတာတွေကြီးဖြစ်နေတယ်အဲ့ဒီတစ်ချက်ကိုကြည်သောအချင်းကိုသဘောကိုယ်ဆန္ဒလျောဖြစ်နေတာမဟုတ်ဘူးဆိုတာထင်ရှားတယ်။အကြောင်းတရားပေါ်မှာမူတည်ပြီးတော့ဖြစ်နေတယ်။အဲ့ဒီဖြစ်နေတဲ့တရားတွေကိုတူရာစုပြောမယ်ဆိုရင်တော့အကောင်းနဲ့အဆိုးနှစ်မျိုး။တနည်းအားဖြင့်ကိုဖြစ်ချင်တာတွေဖြစ်နေတာရဲ့ကိုမဖြစ်ချင်တာတွေဖြစ်နေတာရဲ့ဟုတ်တယ်မဟုတ်လား။ တေးကြတာကတော့ကောင်းတာတွေပဲဖြစ်ဖြစ်ဆိုးတာတွေပဲဖြစ်ဖြစ်ကိုဖြစ်ချင်တာတွေပဲဖြစ်ဖြစ်ကိုမဖြစ်ချင်တာတွေပဲဖြစ်ဖြစ်ဖြစ်လာတဲ့ဒီတဘဝတရားတွေတစ်ခုမှတည်နေမနေဘူးဆိုတာကတော့အလွန်တေးကြတယ်။ဘာမှထိန်းထားလို့မရအောင်ဟုတ်တယ်မဟုတ်လား။မြင်တာလည်းမြင်ပြီးပြီးနောက်တစ်အသက်ထပ်မြင်တာအစားထိုးဖြစ်တယ်။အဲ့ဒါလည်းရက်တည်နေတာဟိုပြီးတော့တာပဲ။ကြားတာလည်းကြားပြီးပြီ ြံတွေရသည်မြတ်အရာတာတွေရသည်မြတ်အတွေ့အထိတွေတွေ့ထရသည်မြတ်အတွေ့အကြံတွေဖြစ်ရသည်မြတ်ချမ်းသာရသည်မြတ်ဆင်းရဲသည်မြတ်ဝမ်းသာရသည်မြတ်ဝမ်းနေရသည်မြတ်ဘာတွေပဲဖြစ်ဖြစ်ပေါ့လေဖြစ်တာကတော့အကြောင်းတရားပေါ်မှာမူတည်ပြီးတော့စုံနေအောင်ဖြစ်တယ်လို့ဆိုခဲ့ရနော်ဖြစ်လာတဲ့တရားဘယ်တရားမှတည်နေမနေဘူးဆိုတဲ့အမှန်တရားလေးကိုတော့သတိရဖို့မလိုဘူးလားအဲ့ဒါကိုဘာလို့ခေါ်လဲအနေစာတင်ညာဟုတ်လားအလွန်တန်ဖိုးရှိတဲ့တင်ညာနိဗ္ဗာန်ကိုတောင်ပို့နိုင်တယ်ဒီအနေစာတင်ညာအဲကြောင့်ဦးဇင်းတို့တရားတစ်ခုဟောထားတာရှိတယ်နိဗ္ဗာန်ပို့မည်တင်ညာများဆိုတာအနေစာတင်ညာပါတယ်ဘုံကရတီမြဲမှုမရှိတဲ့ဒီဖြစ်လာတဲ့သဘာဝတရားတွေရတီမြဲမှုမရှိတဲ့သဘောတွေကိုမှန်မှန်ကန်ကန်သိတဲ့မြင်တဲ့ဉာဏ်ဟုတ်လားမှန်မှန်ကန်ကန်အမှန်ရတဲ့သင်ညာဒါတွေကိုမလုပ်ရဘူး။အောင်များလားအောင်ကြိုးစားရမယ်အားထုတ်ရမယ်။အဲ့ဒါဆိုလို့ရှိရင်သောတော်ကနော်ယုံဉာဏ်နဲ့အကျိုးကျေးဇူးတွေကိုဖြစ်ပေါ်စေတဲ့မာမနာကိုနေပါသွားစေလို့ပဲ။အဲ့ဒါမတိမြတ်ကြီးပြောတာတဲ့စကားလေးကတူပေမဲ့လို့အတိတ်တွေကအလုံးမမကျေပြန်ဘူးလား။ကျေပြန်တယ်နော်။မြင့်နေတဲ့သူတွေကြားထဲမှာနှိမ့်စွာနေရမယ်တဲ့မြင့်သူတွေထဲမှာနှိမ့်ပါမမနာတို့ဖြင့်အချီးအနီးထောင်လန်တက်ကြနေကြတဲ့အထင်တလုံးနဲ့မြင့်မားနေကြတဲ့လောကလူသားတွေကြားထဲမှာဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းလောကရဲ့အကြောင်းကိုသိတဲ့မြင်တဲ့ဉာဏ်ဥရှိပြီးတော့မမနာကိုနေပေါင်းအောင်ကြိုးစားရင်းနဲ့နှူးညံ့တိမ်မွေးစွာနေနိုင်မှုမလို့လားအေးအဲ့ဒါဆိုလို့ရှိရင်ကောင်းမြတ်သောနေခြင်းလေးမျိုးတွေကပထမနေခြင်းဖြင့်မိမိတို့နေထိုင်နိုင်လိုက်တယ်လို့ဆိုရမှာပေါ့နော်။ကောင်းမြတ်တော်နေခြင်း၄မျိုးပြောမယ်ခုတစ်မျိုးပြီးသွားပြီဟုတ်လား။မြင့်သူတွေထဲမှာနေမှာတဲ့ဟုတ်လား။နောက်ရင်တို့ဒုတိယကောင်းမြတ်တော်နေခြင်းနိဗ္ဗာန်တေသူဥပ္ပတိနေသူတွေရဲ့ကြားထဲမှာမြင့်စွာနေရမေးတဲ့။ဒါကတော့ဘာပြောတာတော့အတိတ်ပဲလေးနည်းနည်းလေးချဲ့ပြီးတော့နားလေကြည့်အောင်နော်။ကိုယ်ကျင်တရားနဲ့စိတ်ဓာတ်တွေနှိမ့်ချနေတဲ့လောကကြီးမှာကိုကျင်တရားနဲ့စိတ်ဓာတ်ကိုမြင်မအောင်တိဆောက်ပြီးတော့နေနိုင်ရမယ်လို့ဆိုလိုတာပါတဲ့။နောက်လောကလူသားတွေကိုကြည့်မယ်ဆိုရင်လောကတတ္တဝါတွေကိုကြည့်မယ်ဆိုရင်ကိုကျင်တရားတွေနဲ့နှိမ့်ကြတာတွေ့ရတယ်။စိတ်ဓာတ်တွေလည်းနှိမ့်ချနေတာကိုပဲအတွေ့များရတယ်ပေါ့။ဒါကလောကကြီးရဲ့သဘောပါပဲ။ဟုတ်လား။ဒါပေမဲ့ဒီခေတ်ကတော့ပို့ပြီးတော့စိုးမယ်နဲ့တူပါရဲ့။ရှိသူတော်ကောင်းကြီးတွေကဘာပြောတော့ဆုတ်ကတ်ဆုတ်ခစ်ဆိုပြီးတော့ဒီခေတ်ကိုပြောတာမရှိဘူးလားဆုတ်တယ်ဘာတွေဆုတ်တာတော့သူတော်ကောင်းတွေကျင့်သူတော်ကောင်းတရားကျင့်သုံးနိုင်တဲ့စွန်းအားတွေဆုတ်လာတာနောက်တရားတရားတွေဆုတ်လာတယ်နောက်တတိတရားတွေဆုတ်လာတယ်ဝရိယတရားတွေဆုတ်လာတယ်တမာတိတရားတွေဆုတ်လာတယ်ပညာတရားတွေဆုတ်လာတယ်ဟုတ်လားအဲ့လိုဆုတ်လာတဲ့အတွက်ကြောင့်အစသရာရာကိုကျင့်တရားပိုင်းဆိုင်ရာစိတ်တဲ့ပိုင်းဆိုင်ရာဒါဦးဇင်းတို့နှိမ့်ချနေတဲ့လောကကြီးမှာမြင့်မားစွာနေရမယ်ဆိုတာနဲ့ပတ်သက်ပြီးတော့ကိုကျင်တရားနဲ့စိတ်သက်ဒီတရားနှစ်ခုကိုဦးစားပေးပြီးတော့ပြောခြင်းတယ်ပေါ့။နောက်ကိုကျင်တရားလည်းပဲနှိမ့်ကြတာမရှိဘူးလား။ရှိရဲ့နော်။လူသားတွေအနေနဲ့ဘလို့အကြောင်းအကြောင်းမှသူတော်ဘာတက်ကိုမတက်ဘူး။ဘလို့အကြောင်းအကြောင်းမှသူတော်ဘာပစ္စည်းမတရားမယူဘူး။ဘလို့အကြောင်းအကြောင်းမှကာမကိစ္စဖောက်ပြန်မောရမှုမရှိသေးရဘူး။ဘလို့အကြောင်းအကြောင်းမှလိန်ညာပြီးတော့မပြောဘူး။ဘလို့အကြောင်းအကြောင်းမှရက်သေးလာမှုရဲ့ सेवा ကိုမတုံ့ရွှဲဘူးလို့ဟောငါးပါးသောသီလကိုစောင့်သိမ့်မယ်ဆိုရင်ဒါကိုကျင့်တရားနဲ့ပြည့်စုံနေလို့ဆိုရဘူးလားအဲ့ဒီကိုကျင့်တရားငါးပါးသောသီလတည်တည်ချာချာစီစစ်ကြည့်မယ်ဆိုလို့ရှိရင်ပြည့်စုံတဲ့လူစင်ကြယ်တဲ့လူအလွန်အားနေတာအလွန်နေတာကိုမတွေ့ရဘူးလားဒါကိုကျင့်တရားအားနေတာဟောနောက်စိတ်ဓာတ်တည်နေကြတယ်ဆိုတာလည်းပဲစဉ်းစားကြည့်ပါအောင်စိတ်ဓာတ်တည်နေနေစိတ်ဓာတ်တည်မြင့်နေဆိုတာဘာပြောတာလို့ဒီနေရာမှာတော့အကျဉ်းမင်းလေးပြောကြည့်ရတယ်။ကိုချင်းစာတရားမရှိဘူးဆိုရင်ဒါစိတ်ကနှိမ့်ကြတယ်စိတ်ကအောက်တန်းကြတယ်လို့ဆိုရမယ်။ကိုချင်းစာတရားရှိတယ်ဆိုရင်ဒါစိတ်ကအထက်တန်းကြတယ်မြင်မာတယ်လို့ဆိုရမယ်။တော့ငါကဒီလိုပြုမှုရင်ငါခံနိုင်မှာမလား။ငါတော့မခံနိုင်ဘူးဆိုရင်သူများရဲ့ပုံမှာငါဒီလိုပြုမှုမျိုးမပြုမှုဘူးဆိုတဲ့အတွေ့အမျိုး။ငါကဒီလိုပြောဆိုရင်ငါခံနိုင်ရင်ရှိပါမလား။ငါမခံနိုင်တဲ့အပြောမျိုးကိုသူတော်ဘာကိုမပြောဘူးဆိုတဲ့အတွေ့အမျိုးအလွန်အခြေခံကြတယ်လို့ဦးဇင်းကတော့မြင်တယ်ဟုတ်လား အဲ့ဒီကိုချင်းစာတရားနဲ့နေထိုင်နိုင်ရတဲ့ပုဂ္ဂိုလ်များရဲ့စိတ်ဓာတ်ဒီမြင်မာတဲ့စိတ်ဓာတ်လို့ပြောရအောင်။ကိုချင်းစာတရားမရှိဘူး။ကို့ပြောမှပဲနာရကောင်းမှသိတယ်။ကို့ပြည့်မူလာမှပဲထိခိုက်ရကောင်းမှသိတယ်။သူမကိုကြတော့ပြောချင်ရပြောမယ်လုပ်ချင်ရလုပ်မယ်ဆိုရင်ဒါအလွန်နှိမ့်ကြတဲ့အောက်တန်းကြတဲ့စိတ်ဓာတ်ပိုင်ရှင်လို့မဆိုနိုင်ဘူးလား။ဆိုနိုင်တယ်။ဒါကြောင့်စိတ်ဓာတ်တွေနှိမ့်ကြတဲ့စိတ်ဓာတ်တွေမြင်မာတယ်ဆိုတော့ကိုချင်းစာတရားရှိခြင်းမရှိခြင်းနဲ့တိုင်တန်ရမယ်။နောက်တစ်ချက်ဘလောက်သီးခံနိုင်တယ်လဲဘလောက်သီးမခံနိုင်ဘူးလဲသီးခံနိုင်ရင်သီးမခံနိုင်ရင်ဆိုတာလည်းပဲစိတ်ကအောက်တန်းကြခြင်းစိတ်ကအထက်တန်းကြခြင်းကိုများစွာအခြေခံပြီးတော့အကြောင်းတရားနေနဲ့အကျိုးကျေးဇူးပြုနေမယ်လို့ဆိုရပါမယ်သီးခံနိုင်တဲ့စိတ်ကကိုဒါအထက်တန်းကြတဲ့စိတ်ကလို့ဆိုနိုင်မလားဆိုနိုင်နော်သီးမခံနိုင်ဘူးဘာလေးပြောမှသီးမခံနိုင်ဘူးဘာလေးမြင်ရလို့မှသီးမခံနိုင်ဘူးထိကနေရှိမြဲပဲစိတ်တို့နေတယ်ဆိုရင်ဒါစိတ်ကအောက်တန်းကြတာပေါ့နော်မြင်မာတဲ့စိတ်ကမရှိဘူးအဲ့လိုပဲဦးဇင်းတို့ပေးတဲ့ပေါ်မတော်ကောင်းတို့နားလေပေးနိုင်တဲ့စိတ်ဓာတ်သဘောထားကြီးတဲ့စိတ်ဓာတ်ဒါမုံမြတ်တဲ့စိတ်ဓာတ်တွေလို့ဆိုရအောင်နားလေမပေးနိုင်ဘူးသဘောထားလည်းမကြည်နိုင်ဘူးခွန်လည်းခွန်မလို့နိုင်ဘူးတီးလည်းတီးမခံနိုင်ဘူးဆိုရင်တော့ဒီစိတ်ဓာတ်ကဘာအကြီးတွေမှမရှိတဲ့စိတ်ဓာတ်လောကမှာလူတိုင်းလူတိုင်းအကောင်းအဆိုးဆိုတာကတော့တွေ့ကြရတာဟုတ်လားအဲ့ဒါမိမိတို့ကသီးခံနိုင်မယ်နားလေနိုင်မယ်ခွန်လို့နိုင်မယ်သဘောထားကြီးနိုင်မယ်ဆိုရင်ဒီမြင်မာတဲ့စိတ်ဓာတ်ကြောင့်မိမိဒီပင်နဲ့ကောင်းကျိုးချမ်းသာကိုမခံစားရပြီဘုလားခံစားရမှာပေါ့ဟုတ်ရဲ့လားဒါကြောင့်ပေးသက်ပေါ်တော့ဒီအချက်နဲ့လည်းပဲလောကကြီးကိုစီစစ်ကြည့်မယ်ဆိုရင်များသောအားဖြင့်လောကလူသားတွေရဲ့စိတ်ဓာတ်တွေနှိမ့်ချနေတာကိုမတွေ့ရဘူးလားတွေ့ရတယ်အဲ့လိုကိုကျင်တရားနဲ့စိတ်ဓာတ်နှိမ့်ချလွတ်တဲ့လူလောကကြီးမှာကိုကျင်တရားနဲ့စိတ်ဓာတ်ကိုမြင့်တင်ပြီးတော့မြင်မာအောင်နေနိုင်အောင်ကြိုးစားရပေးလို့ဒီလိုဆုံးမလာကောင်းမြတ်သောနေခြင်းဒီမျိုးတွေကဒုတိယနေခြင်းပေါ့နော်အတော်ကြီးတို့ဒီနေခြင်းလေးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားတယုတ်ပါဠိတော်ဒုတိယဒသမလတုတ်တံမှာဟောထားတဲ့စကားတော်လေးကိုသွားပြီးတော့အမှတ်ရမိတယ်။မြတ်စွာဘုရားဘာဟောထားလဲဆိုတော့နာဘိခဝေဟိနေနအကတပတ္တိဟောတိအဂိနသဘောဘိခဝေအကတပတ္တိဟောတိတဲ့အလွန်မှတ်သားစရာကောင်းတဲ့စကားလေးပေါ့။နာဘိခဝေဟိနေနအကတပတ္တိဟောတိယဟန်တို့တဲ့ယုံညံ့တဲ့စိတ်ဓာတ်နဲ့မြင့်မြတ်တဲ့အရာကိုမရနိုင်ဘူးတဲ့ယုံညံ့တဲ့စိတ်ဓာတ်နဲ့မြင့်မြတ်တဲ့အရာကိုမရနိုင်ဘူးတဲ့မြင့်မြတ်တဲ့အရာဆိုတာတော့အထုတ်တိပြောရရင်တော့နိဗ္ဗာန်ချမ်းသာပေါ့တော့ဒုက္ခကတိငြိမ်းရအမုံမြတ်ဆုံးချမ်းသာသောနိဗ္ဗာန်ဆိုတဲ့တရားတို့တရားပြအဲ့ဒီအဆင့်ကိုမရောက်သေးခင်မှာဘဝအဖြစ်လည်းပဲလူဘဝတဲ့နတ်ဘဝကမြတ်တယ်နတ်ဘဝတဲ့ဇမဘဝကမြတ်တယ်လို့ဒီလိုအကျဉ်းချုပ်ဆိုလို့မရဘူးလားရတယ်အဲ့လိုမြင့်တဲ့မျက်နှာကိုလိုချင်တယ်မြတ်တဲ့မျက်တာကိုလိုချင်တယ်ဆိုရင်တော့နှိမ့်ချတဲ့စိတ်ဓာတ်တွေနဲ့မရနိုင်ဘူး။နာဘိခဝေဟိနေနအကန္တပတ္တိဟောတိချုံငုံပြီးတော့လည်းနားလည်တတ်ဖို့လိုတယ်နော်။အယုတ်ဖြင့်အမျက်ကိုမရနိုင်ဘူး။ဓာတ်မတူပေါ့။သဘောပေါက်ရလားဗျ။အေးအဂိနာစာခောဘိခဝေအကန္တပတ္တိဟောတိတဲ့မြင့်မြတ်တဲ့စိတ်ဓာတ်ချုပ်စိတ်ဓာတ်တို့ဖြင့်သာလေမြင့်မြတ်တဲ့အရာကိုရနိုင်တယ်။နော်ငွေတပဲနဲ့ငခြင်းကောင်းကင်လို့မရဘူးလို့ဥမာစကားမရှိဘူးလားရှိရနော်တပါလေဒါလည်းအဲ့ဒီလိုမျိုးညှို့နေတာပဲဟုတ်လားယုံညံ့တဲ့စိတ်ဓာတ်နဲ့မြင့်မြတ်တာကိုမရနိုင်ဘူးမြင့်မြတ်တဲ့စိတ်ဓာတ်ဖြစ်လာတယ်မြင့်မြတ်တာကိုရနိုင်တယ်ဒါကြောင့်လောကလူသားတွေဘလို့ပဲနှိမ့်ကြပြီးတော့အောက်တန်းကျနေစေကမှငါတော့မြင့်မြတ်မြတ်မြတ်နေမယ်ဆိုတဲ့အတွေ့အမျိုးနဲ့ကိုယ့်ကိုယ်ကိုမြင့်မားအောင်တည်ဆောက်ဖို့တော့မလိုဘူးလားနော်အများမိုးဝါရီတောင်းတိုင်းကိုမိုးဝါရီတောင်းမွှင်အများကြီးတော့ကိုယ်လည်းယူမှာပေါ့ဟုတ်လားဒီနေရာမှာတခုစဉ်းစားတရားရှိတာကအိုးလူအများစုကလုံနေတာပဲငါလုံလို့လည်းသိပ်မထူပါဘူးဟောတချို့ကအကုန်လုံးကဒါကြီးလုံနေတယ်ဆိုရင်အပြစ်မရှိတော့သလိုမျိုးတောင်ထင်ရတာရှိလူတိုင်းလုံနေတာပဲဆိုတော့ဟောစဉ်းစားကြည့်ဘဝစကောင်တခုရှိတယ်အများကြီးရင်ဤကိုကျွဲဖတ်တယ်ပဲဘာတဲ့တော့အများကြီးရင်ဤကိုကျွဲဖတ်တယ်တဲ့နော်ဒါကဤကိုသာကျွဲဖတ်လို့ရမှာပါအမှန်တရားကတော့အမှားတရားကတော့အမှန်တရားဖြစ်မသွားနိုင်ဘူး။အများကလုံနေလို့မှားတာကြီးကတော့အမှန်ဖြစ်မသွားဘူး။ဟုတ်တယ်မဟုတ်လား။ဤကိုယ်သာကြွေးဖွက်လို့ရကောင်းရမယ်။အမှားကြီးကတော့အမှန်ဖြစ်မသွားဘူး။မကောင်းတာကြီးကတော့ကောင်းတာဖြစ်မသွားဘူး။ဘယ်သူတွေပဲဘလောက်ပဲလှုပ်လှုပ်အမှားကအမှားပဲ။မကောင်းတာကမကောင်းတာ။အမှားကြအမှန်ဖြစ်ဆိုတဲ့စကားကလည်းရှိသေးတယ်။ဒါကစကားအရာသာပြောလို့ဖြစ်မယ်ထင်ပါတယ်။အမှားဘလောက်ကြာကြာအမှားကတော့အမှားပဲအမှန်ဖြစ်မလား။သောပေါ်ရလားဗျာဒါပေမဲ့တချို့ကဝါတတန်းနဲ့အမှားကြအမှန်ဖြစ်တကယ်ဖြစ်တယ်လို့ထင်နေတဲ့လူကရှိကောင်းရှိနိုင်တယ်တော့ เนาะอมยาจีก็เลุ่นนี่ล่ะงาเลุ่นโลอติดอผิดทุ่มเหมือนเหมือนมาหูโลชั่วแท้เลยหุล่ะเนาะอสิบเนงก็ตะหยอกตอกเลยตะหยอกตีมาเว้ยตะหยอกเตียตอกเลยตะหยอกเตียลงตีมาอกုံลงตอกอกုံลงตีมาเว้ยถ้าก็อุญญ์ก็อึดไปเนี่ยแหละหุล่ะถ้าจังไม่ก้านน่ะมาอมยาเลุ่นนี่ล่ะเนี่ยกูเลุ่นได้อาคามาตัตตายายามเลยสุดาก็บลูมาไม่ผิดไหนในเคสอ่ะအဲ့တော့ပြောနေတာကအများဘလောက်ပဲမကောင်းမကောင်းအများမကောင်းခြင်းကကိုယ်မကောင်းခြင်းအတွက်အကြောင်းပြချက်မဖြစ်တင်ဘူးဟုတ်လားအများမကောင်းတော့ငါမကောင်းရတာပါဆိုပြီးတော့အများမကောင်းတာကြီးကကိုယ်မကောင်းဖို့အတွက်အကြောင်းပြချက်မဖြစ်တင်ဘူးနောက်ဟိုဒီနေ့ကဦးစင်းဒီကိုတခါကြီးတယောက်ရောက်လာဟိုစကားတခုပြောတယ်တော်တော်စိတ်မကောင်းစရာပါပဲဘာပြောလို့ဆိုတော့ဦးစင်းဗျာတဲ့ဒီခေတ်ကကောင်းခြင်းလို့တောင်းကောင်းဖို့မလွယ်ဘူးဗျာတဲ့တော်တော်စဉ်းစားရရှိတယ်နော်ကောင်းခြင်းလို့တောင်းကောင်းဖို့မလွယ်ဘူးတဲ့ကောင်းဖို့အတွက်အရင်ကြိုးစားရတယ်တဲ့သူကပုံမှန်လည်းနေပြောတာပါပဲသူတို့ရုံးမှာမှန်မှန်ကန်ကန်လှုပ်ခြင်းနဲ့ကောင်းကောင်းမွန်မွန်လှုပ်ခြင်းနဲ့ဆိုရင်လှုပ်ရတာအရင်ခက်တယ်တဲ့အများစုကမမှန်ကန်တော့မကောင်းမွန်တော့လူတွေကများနေတယ်တဝင်းကအဲ့လိုပြောတော့တခုစဉ်းစားမိတယ်ဩဒီခေတ်မှာအမှန်တရားရဲ့တန်ဖိုးကအလွန်ကြီးပါလားအမှန်တရားရဲ့တန်ဖိုးကအလွန်ကြီးတယ်ဒါကြောင့်ဒီအမှန်တရားအတွက်ဒကာမတို့ဦးဇင်းတို့တွေဟာတော့ဇီဝရေးအရာလူမှုရေးအရာအစသာရာရာဆုံးရှုံးသွားတာတွေလည်းရှိကောင်းရှိနိုင်ပါတယ်။ဒါပေမဲ့လို့တန်တယ်လို့မှန်မှန်ကန်ကန်နားလည်ဖို့လိုတယ်။အမှန်တရားအတွက်ဆိုရင်ဘာတွေပဲဆုံးရှုံးသွားသွားတန်တယ်လို့နားလည်တယ်။ဘောပေါလာဦးဇင်းပြောတာဟုတ်။အဲ့ဒါဦးဇင်းတို့ပေးတဲ့ပေါင်းတော်ကောင်းတို့စိတ်ဓာတ်နဲ့ကိုခြင်းတရားနှိမ့်ကြတဲ့လောကကြီးမှာစိတ်ဓာတ်နဲ့ကိုခြင်းတရားကိုမြင်မအောင်တိဆောက်ရပေဆိုတဲ့နှိမ့်သူတွေထဲမှာမြင်မဆိုတဲ့စကားလေးလည်းပဲအလွန်တရာမှတ်သားစရာမကောင်းဘူးလား။ဟုတ်တယ်နော်။ပြောမယ်ဆိုရင်တော့မဆုံးဘူးနော်။အဓိပ္ပာယ်တွေကအလွန်ကြည်ပြတ်တဲ့အကြောင်းအရာတွေဖြစ်နေတာဟုတ်လား။ဒါပေမဲ့ဦးဇင်းတို့တစ်ချက်တစ်ချက်ကို15မိနစ်လောက်ပဲအချိန်ယူပြီးတော့ပြောရမှာဟုတ်လား။ဒီပထမပြောလိုက်တာကမြင်သူတွေထဲမှာနှိမ့်မ။ဒုတိယပြောလိုက်တာကနှိမ့်သူတွေထဲမှာမြင်မ။စံကျင်ပဲကလေးပြောသွားတာဒါပေမဲ့အသေးပင်ကတော့စံကျင်ပဲကြီးတန်းရိုက်မဟုတ်ဘူးเนาะပထမပြောလိုက်တာကမမာနာတို့ဖြင့်မြင်မှနေတဲ့လောကလူသားတွေရှားထဲမှာမမာနာကိုနှိမ့်ချပြီးတော့လူညံတိမ်မွေးစွာနေရပဲဒုတိယပြောလိုက်တာကစိတ်ဓာတ်နဲ့ကိုခြင်းတရားနှိမ်ပါတဲ့လောကကြီးမှာစိတ်ဓာတ်နဲ့ကိုခြင်းတရားကိုမြင်မှအောင်ကြည့်ဆောင်ပြီးတော့နေရပဲဘယ်နှချက်ရှိသွားပြီတော့နှချက်ရှိသွားပြီကောင်းမြတ်တော်နေခြင်း၄မျိုးတည်းက၂မျိုးရှိသွားပြီပေါ့เนาะနောက်ဦးဇင်းတို့တတိယကောင်းမြတ်တော်နေခြင်းနဲ့ဗတိမြတ်ကြီးဘလို့ဆက်ဆုံးပါလေဝတိအဝတ္တမာနေတုအဝတ္တမာနေတုမနေသူတွေရဲ့ခြေထဲမှာဝတိနေရမယ်မနေသူတွေရဲ့ခြေထဲမှာနေရမယ်အဲ့ဒါကတော့ဘာကိုဆုလို့တာတော့အဲ့ဒီဆုံးမလေးကပိုးပြီးတော့တောင်းတင်းနေတဲ့အခြေပဲရှိတယ်သူတော်ကောင်းတရားတို့ဖြင့်မနေနိုင်ရတဲ့လောကလူသားတွေကြားထဲမှာသူတော်ကောင်းတရားနဲ့နေနိုင်အောင်ကြိုးစားရမယ်လို့ဆိုလိုတာတဲ့လူအများစုကသူတော်ကောင်းတရားနဲ့မနေနိုင်ရအောင်အဲ့ဒါလို့သူတော်ကောင်းတရားနဲ့မနေနိုင်ရတဲ့လောကလူသားတွေကြားထဲမှာငါကတော့သူတော်ကောင်းတရားနဲ့သွန်အားရှိသမျှနေကြည့်မယ်ဆိုတဲ့အတွေ့အမျိုးနဲ့သူတော်ကောင်းတရားနဲ့နေနိုင်အောင်ကြိုးစားရမယ်မနေသူတွေထဲမှာနေပါဆိုတာဒါကိုပြောတာတဲ့တော့ဒီနေ့မှာဦးရှင်တို့သူတော်ကောင်းတရားဆိုတာဘာကိုပြောတာလို့သူတော်ကောင်းတရားရဲ့နေပေကလည်းအလွန်ကြည်ပါလေ။နော်အလွန်ကြည်ပြတဲ့အဓိပ္ပာယ်တွေကနော်အဓိပ္ပာယ်လေးနှစ်ခုဦးဇင်းတို့ပြောကြည့်ခဲ့တယ်။သူတော်ကောင်းတရားနှစ်မျိုးပေါ့။သူတော်ကောင်းတရားအမျိုးမျိုးရှိတဲ့နေထဲကသူတော်ကောင်းတရားနှစ်မျိုးလောက်ပြောကြည့်ရအောင်။နော်အဲ့ဒါဗာနဲ့ဗာပြောခြင်းလို့ဆိုတော့မေတ္တာတရားနဲ့တတိတရားဟုတ်လားမေတ္တာတရားများသောအဖြစ်မေတ္တာတရားဆိုတဲ့မုံမြတ်တဲ့နော်ဒီသဘာဝတရားလေးနဲ့ဒကာဓမ္မတို့ဦးဇင်းတို့ကမနေနိုင်ကြအောင်နော်လူအများစုဟာမေတ္တာတရားနဲ့မနေနိုင်ကြအောင်မေတ္တာဆိုတာတတဝါတွေရဲ့အပေါ်မှာကောင်းကျိုးချမ်းသာရရှိသွားပါစေဆိုတဲ့ပုံမြတ်တဲ့စိတ်ကနော်တတဝါတိုင်းတတဝါတိုင်းကိုယ်အပါဝင်ဘေးရန်ကင်းခြင်းနဲ့ကျန်းမာရေးကောင်းခြင်းနဲ့နှလုံးစေဝါငြိမ်းချမ်းခြင်းနဲ့အစသာရရအဆင်ပြေခြင်းနဲ့ဒီကောင်းကျိုးနဲ့ချမ်းသာကိုတတဝါတိုင်းတတဝါတိုင်းမလိုလားဘူးလားတို့လားနော်ဒိဋ္ဌိလေးတွေကဆိုအကုန်လုံးတတဝါမှန်ရင်ချမ်းသာသေးခြင်းချမ်းသာခြင်းသာကြီးပဲကောင်းခြင်းသာကြီးပဲအဲ့တော့ကိုယ်နဲ့နှိုင်းစာပြီးတော့တတ္တဝါတွေလွန်လန်းတောင့်တတဲ့ကောင်းကျိုးနဲ့ချမ်းသာရရှိသွားကြပါစေလို့အဲ့ဒါလို့စိတ်ဓာတ်ကလေးထားတာကိုဒါပါစိတ်ဓာတ်လို့ခေါ်တော့မေတ္တာစိတ်ဓာတ်အလွန်မြင့်မားတဲ့မွန်မြတ်တဲ့အေးချမ်းတဲ့အလွန်တန်ဖိုးကြီးတဲ့စိတ်ဓာတ်ကလေးတစ်မျိုးပေါ့များသောအားဖြင့်ဒကာမတို့ဦးဇင်းတို့ကအဲ့ဒီစိတ်ကလေးနဲ့နေနိုင်တဲ့အနေအထား နေနိုင်တဲ့အခြေအနေကအလွန်နည်းတယ်။နော်ဘာနဲ့ပဲနေကြတာများလို့ဆိုတော့သူ့ရဲ့စံကျင်ပဲစိတ်တိုင်းမကြမ်းမှုတွေမကျေနပ်မှုတွေဒီပူလောင်မှုတွေနဲ့ပဲနေကြတာများ။ဥပမာနဲ့ပြောရရင်တော့ဒေါသတွေနဲ့နေကြတာများတယ်။ဒေါသဖြစ်ဖို့အတွက်ပြင်ဆင်ထားတဲ့အနေအထားမျိုးတွေနဲ့နေကြတာများတယ်။နော်ဒေါသကအမြဲတမ်းဖြစ်နေတယ်လို့တော့မဆိုလိုပါဘူး။ဒါပေမဲ့ဒေါသမဖြစ်တဲ့အချိန်မှလည်းပဲကိုတော်လို့ဒေါသမဖြစ်တာမဟုတ်ဘူးလို့ဥစဉ်ကတော့ဆိုရင်လည်းဘာလို့ဒေါသမဖြစ်တာလဲဒေါသဖြစ်เสียအကြောင်းမတွေ့လို့မဖြစ်တာဟုတ်လားဒေါသမဖြစ်တာကကိုတော်လို့လားဖြစ်เสียအကြောင်းမရှိလို့လားဒေါသဖြစ်เสียအကြောင်းတွေ့လိုက်တာနဲ့အချိန်မဆိုင်ပါဘူးဗျာအဲ့စိတ်တို့เสียမြင်လိုက်တာနဲ့စိတ်တို့เสียကြားလိုက်တာနဲ့ရှူထိုင်တဲ့တခါတည်းတူပြီးသားပဲစိတ်ကအချိန်တော်ဆောင်เสียမလို့ဘာလို့အဲ့လောက်မြန်နေတာတို့ဒေါသဖြစ်တဲ့ကိစ္စမှာဘာလို့အဲ့လောက်မြန်နေတာတို့တကယ်မှအရင်နဲ့ပြင်ဆင်ထားတာအကျွမ်းကျင်နေတဲ့ဒီအလုပ်ကိုစိတ်တော်တဲ့အလုပ်ကြီးကိုအရင်ကျွမ်းကျင်နေတယ်ဟုတ်လားနောက်ဘလို့ကြားရင်ငါစိတ်တော်မယ်ဘလို့မြင်ရရင်တော့ငါစိတ်တော်မယ်ဆိုတဲ့အလေးအကျင့်ဇိုးကြီးကစွဲနေနောက်ထပ်အဲ့ဒါမျိုးတွေးလိုက်တာနဲ့အဲ့ဒါမျိုးကြားလိုက်တာနဲ့အဲ့ဒါမျိုးတွေးမိတာနဲ့တော်တော်အံ့ဩစရာကောင်းတယ်နော်ဒီခါကလေးမြင်ရတာကြားရတာတွေးရတာမဟုတ်သေးဘူးတွေးမိတာနဲ့တော့စိတ်ကတိုးတယ်ဟောတယောက်တည်းတိုးနေတာမြင်ရတာလည်းမဟုတ်ကြားရတာလည်းမဟုတ်တွေ့ရတာလည်းမဟုတ်သေးဘူး။မဖြစ်ရတာနဲ့တွေ့တယ်။တွေ့တယ်။ကိုယ်အတွင်းနဲ့ကိုယ်တောင်စိတ်တူနေတာမရှိဘူးလား။ရှိတယ်ရှိတယ်။အဲ့ဒါလိုမျိုးမကျင်တဲ့ချက်တွေနဲ့နော်ပူလောင်မှုတွေနဲ့အနေများနေကြတာပါ။မေတ္တာတရားနဲ့မနေနိုင်ကြအောင်။အဲ့ဒီလိုလူတွေကြားထဲမှာနော်တကူလည်းပါတယ်နော်။ဟုတ်လား။မေတ္တာတရားနဲ့နေနိုင်အောင်ကြိုးစားရမယ်။မေတ္တာတရားနဲ့နေခြင်းတည်းကိုယ်တည်းလည်းပဲအကျိုးရှိတယ်လို့ကိုယ်နဲ့ဖြစ်ဆက်ရာပတ်ဝန်းကျင်လူသားတွေတို့လည်းပဲအများကြီးအကျိုးရှိရကိုယ်တည်းအကျိုးရှိတယ်ဆိုတာကတော့အလွန်ထင်ရှားပါတယ်ဒေါသမီတောက်လောင်ခြင်းမှတတဝင်ရရတယ်ဒေါသကြောင့်ဖြစ်ပေါ်လာမဲ့ဆိုးကျိုးတွေကလည်းလွတ်ငြိမ်းချမ်းသာဝင်ရရတယ်ပေါ့မေတ္တာရှိနေတဲ့အချိန်ပြီးတော့မေတ္တာတရားကြောင့်ဖြစ်ပေါ်လာမဲ့ကောင်းကျိုးချမ်းသာတွေကိုလည်းအများကြီးခံစားနိုင်ဝင်ရှိတယ်ပေါ့မေတ္တာတရားအကျိုးကျေးဇူးကလည်းပြောမဆိုမကုန်နိုင်ဘူးပေါ့ကိုယ်နဲ့ထိဆက်ရာပတ်ဝန်းကျင်လူသားတွေအတွက်လည်းအများကြီးအကျိုးရှိပါတယ်။ကိုကငြင်းငြင်းချမ်းချမ်းအကြည်ကြီးလင်းလင်းမေတ္တာတရားနဲ့မုံမုံမြက်မြက်နေနိုင်တယ်ဆိုရင်ကိုကိုမြင်ရတဲ့လူကိုအတန်ကြားရတဲ့လူကမဖြစ်တော့မေတ္တာတက်ကူးသွားတာပဲ။ဒါဆိုတာကူးတဲ့သဘောရှိတယ်။အထူးသဖြင့်မေတ္တာနဲ့ဒေါသမှာအလွန်ထင်ရှားတယ်လို့ဦးဇင်းထင်တယ်။မေတ္တာကလည်းအလွန်ကူးတာပဲ။ဒေါသကပိုးတောင်အကူးမြန်နေတယ်ဖြစ်။ရှိဟုထဲချက်ဒုံဒုံတိုင်းတိုင်းဖြစ်နေဆိုဘေးကမြင်ရတဲ့ကြားလူတော့ဘလို့ဖြစ်တော့စိတ်မသက်မသာဖြစ်တယ်။အဲ့ဒီမသက်မသာတာပါတော့ဒေါသပဲလေ။အဲ့ဒီလိုလူကိုကိုယ်စိတ်ထဲမှာမောမြတ်မုံမုံမြတ်မြတ်မြတ်မြတ်နုံနုံရှိနိုင်သလားအဲ့ဒီအချိန်မှာမရှိဘူး။နော်စဉ်းစားကြည့်နော်။အမုန်းတွေဟာအမုန်းတွေကိုပဲဖြစ်စေတယ်။ဒေါသတွေဟာလည်းဒေါသတွေကိုပဲဆက်ပြီးတော့ဖြစ်ပေါ်စေဖို့အကြောင်းအခွင့်များတယ်။ဟုတ်လား။အဲ့လိုပဲမေတ္တာတွေဟာလည်းမေတ္တာတွေကိုအများကြီးဆက်ပြီးတော့ဖြစ်စေဖို့လား။ဖြစ်စေတယ်။ဒါကြောင့်မေတ္တာတရားနဲ့နေနိုင်မယ်ဆိုရင်မနေသူတွေထဲမှာနေရာရောက်တဲ့အတွက်ကြောင့်အလွန်မမြတ်သောကောင်းမြတ်သောနေခြင်းဖြင့်နေထိုင်ရာရောက်တယ်လို့ဆိုနိုင်မို့လားဆိုနိုင်တယ်။နောက်တစ်ချက်တတိလို့အရင်ပြောတယ်နော်။တတိဆိုတာဘာလဲဗျ။တတိဆိုတာမိမိခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုမှန်မှန်ကန်ကန်အောက်မိအမှတ်ရနေတဲ့သဘောကိုတတိလို့ပြောတာ။အပမာဒလို့လည်းဒီလိုမျိုးမျက်စွာပြန်ဟောတာမရှိဘူးလား။အတူတူပဲအတူတူပဲ။မမင်းမလျော်မပေါ့မစတတိတရားနဲ့နေတယ်ဆိုတာကိုယ်ခန္ဓာမှာဘာဖြစ်နေတယ်ဆိုတာကိုအောက်မေ့အမှတ်ရနေတဲ့သဘောလေးကိုတတိလို့ပြောတာဖုံးနံပါတ်တွေကိုအမှတ်ရတာကိုတတိလို့ပြောတာမဟုတ်အဲ့ဒါကအရက်ထဲမှာပြောဆိုသုံးလုံးတဲ့တတိအခုတန်ဖိုးကြီးမားတဲ့တတိဆိုတာကမိမိခန္ဓာရဲ့သဘာဝတရားစောစောကဦးဇင်းပြောခဲ့တဲ့နော်အကောင်းတွေလည်းဖြစ်တယ်အဆိုးတွေလည်းဖြစ်တယ်ဖြစ်ချင်တာတွေလည်းဖြစ်တယ်မဖြစ်ချင်တာတွေလည်းဖြစ်တယ်ပြောကြတာမရှိဘူးလားအဲ့ဒီဖြစ်နေတဲ့တရားတွေကိုမှန်မှန်ကန်ကန်ဖြစ်တိုင်းဖြစ်တိုင်းတိတိတိတိနေအောင်ကြိုးစားအဲ့ဒီဖြစ်နေတဲ့သဘာဝတရားလေးတွေကိုအပူအလိုမရှိဖြစ်ဆွဲခြင်းမရှိနှုတ်ပယ်ခြင်းမရှိမှန်မှန်ကန်ကန်အောက်မေ့အမှတ်ရနေတာကိုတတိလို့ပြောတာဟုတ်လားအဲ့ဒီတတိနဲ့ဒကာဓမ္မတို့ဥရှင်တို့လောကလူသားတွေဟာမနေနိုင်ကြတာပဲမြတ်နော်အပမာဒနဲ့မနေနိုင်ကြဘူးပမာဒဆိုတဲ့မိမိရောရောပေါ့ပေါ့ဆတ်ဆတ်နေခြင်းနဲ့ပဲနေနေကြတာဖြစ်တယ်လို့ပဲနေနေကြတာပေါ့ဖြစ်တယ်လို့နေတယ်ဆိုတာကလည်းလူငယ်တွေနားလည်အောင်ပြောကြည့်မယ်ဖြစ်တယ်လို့နေတယ်ဆိုတာမြင်ရင်ကြည့်မယ်ကောင်းတဲ့ခြင်းရင်ကြိုက်မယ်မကောင်းမှုခြင်းရင်မိုက်မယ်ကြားရင်နားထောင်မယ်ကောင်းတဲ့ခြင်းရင်ကြိုက်မယ်မကောင်းမှုခြင်းရင်မိုက်မယ်ဒါပဲဘာမှသူ့မှာအထူးသဖြင့်ကြိုးစားအထုတ်နေတာမျိုးမရှိရေစုံမျိုးပြီးတော့လိုက်နေတယ်လို့မျိုးပေါ့အနုတ္တဂါမိရေစုံလန်း Hola, dokha re go cha cha le twa me na. Ai di lo mho bu, tadi le tha pi lo ni me. Am phit ni da re go ti pi lo ni me. A la so yin na tu ga pati to ta ga mi, tan te ya asan la. Ho ya la. Wa cha mu a mya yi chi de no. E, mya do phit de ga ma lo u yin lo de ga belo ni ja la do. Tadi mi chi be ne, tamada ne, me me yo yo phit de lo ni la.အတွေ့အကြုံတွေရတဲ့အဆုံးအမကောင်းလို့ဆိုတဲ့သာသနာတော်မြတ်ကြီးเนาะရရှိနေတဲ့အလွန်တန်ဖိုးကြီးမာတဲ့အတိညာနဲ့ပြည့်စုံတယ်လို့ဆိုတဲ့လူသားရဲ့အဖြစ်เนาะမြင့်မြတ်တဲ့အဆုံးအမကောင်းဖြစ်တဲ့သာသနာတော်မြတ်ကြီးနဲ့တွေ့ကြုံရတဲ့အတိညာရှိတဲ့လူသားတယောက်ရဲ့အနေအထားဒီကိုကြိုးစားအားထုတ်မဲ့အတုံးချမဲ့ဆိုရင်အလွန်တရာဖြစ်နိုင်ပြီးအားကြီးတယ်ဒုက္ခကတိငြိမ်းသွားစေနိုင်တယ်မယ မိမိရောရောပေါ်ပေါ်ဆာဆာဖြစ်တယ်လို့နေရင်လည်းဖြုံးနေပြလိုက်ကြတယ်။ဟုတ်ရဲ့လား။နောက်သတိမရှိဘဲနဲ့နေရင်တော့ဘာမှထူးထူးကဲကဲဖြစ်လာစရာအကြောင်းမရှိ။ဘာမှမေမေရရသိစရာလည်းအကြောင်းမရှိဘူး။ဒီလိုနဲ့ဝူရဝါဒနဲ့ရောင်ပေပေနဲ့အချိန်ကုန်ပြီးတော့အသက်ကြီးပြီးတော့တည်ချိန်ကြတော့တည်သွားတာပါပဲ။ဟုတ်ရဲ့လား။ဒါကြောင့်အများစုကတော့ဘယ်လိုနေကြတော့အဲ့ဒီလိုနေခြင်းနဲ့ပဲနေသွားတာ။ဘဝရဲ့တန်ဖိုးဘာသာသာသနာရဲ့တန်ဖိုးကိုကောင်းကောင်းအသုံးချမယ်ဆိုတဲ့စိတ်နဲ့မမေ့မလျော့မပေါ့မဆသတိနဲ့နေတဲ့အနေအထားမျိုးအလုံးမနေဘူးလား။နေတယ်။အဲ့ဒါကိုဆိုလို့လား။သတိနဲ့မနေကြတဲ့လောကကြီးမှာသတိနဲ့နေနိုင်အောင်ကြိုးစားတာ။သတိနဲ့နေနိုင်အောင်ကြိုးစားမယ်ဆိုလို့ရှိရင်အလွန်သေးကြတာအလွန်ထင်ရှားတာကတော့အလွန်တန်ဖိုးကြီးမားတဲ့အသိဉာဏ်ပညာတွေအဆင့်ချင်းမြင့်မားလာတယ်ဆိုတာပဲ။နော်အသိဉာဏ်ပညာအဆင့်မြင့်မားလာတာနဲ့မြတ်ကိုဘဝရဲ့အနေထားဟာကြောင်းလဲသွားတာအသိဉာဏ်အဆင့်အတက်မြင့်မားလာမှဘဝကြောင်းလဲတယ်ဘဝအဆင့်အတက်မြင့်မားတယ်လို့ပြောနိုင်တယ်မနေ့တုန်းကလည်းဒါပဲသိတာပဲမနေ့ကလည်းဒီလိုပဲသိတာပဲမွေးကစားကလည်းဒီလိုပဲသိတာပဲအခုလည်းဒါပဲသိတာပဲဆိုရင်တော့အသိမပြောင်းလဲသေးတဲ့မြတ်တော့ဘဝအဆင့်အတက်မြင့်မားလာတယ်လို့မဆိုနိုင်ဘူးနော်အသက်သာကြီးသွားတာအသိဉာဏ်ကကြီးပြီးတော့လိုက်မလာမန္တာနိတတ္တဝဋ္ဌံဒီပညာတတ္တနဝတ္တိအသက်ကြီးတော့အသားတွေပဲတိုးလာတယ်ဉာဏ်ကတော့တိုးမလာဘူးတဲ့အဲ့ဒါမြတ်စွာဘုရားကတော့ဗာနဲ့ဥမာပေးတော့ဆိုတော့ကောင်းကောင်းကြွေးမွေထားတဲ့ဝက်ကြီးများနဲ့ဥမာပေးပြီးတော့ဟောတာနော်အသက်ကြီးလာတော့ဘာတွေတိုးလာအသားတွေတော့တိုးလာတယ်တဲ့ဒါပေမဲ့အသိဉာဏ်ကတော့တိုးမလာအဲ့ဒါဘာကြောင့်အဲ့လိုဖြစ်ရတာလဲဆိုတော့တတိမထာလို့အပမာဒနဲ့မနေလို့နော်မိမိခန္ဓာမှာဘာတွေဖြစ်နေတယ်လဲဆိုတာကိုစိတ်ဝင်စားမှုမရှိဘဲနဲ့တတိကပ်ပြီးတော့မထားနိုင်မထားနိုင်တော့ဘဝနဲ့ပတ်သက်ပြီးတော့ခန္ဓာနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်သိတဲ့ဉာဏ်ကိုသူမရဘူးဟုတ်လားဒါကြောင့်ပိဿပေါင်းတော်တို့အစစ်မြင့်မားတဲ့ဘဝကိုပိုင်ဆိုင်ခြင်းနဲ့ဆိုရင်အတိဉဏ်ရှိဖို့လိုတယ်အတိဉဏ်ကိုရကျင်နေဆိုရင်တတိထားဖို့လိုတယ်ဦးဇင်းတို့ဓမ္မဝါဒပါဠိတော်အပမာဒဝတ်ထဲမှာအလွန်တန်ဖိုးကြီးမားတဲ့ကာထာလေးတစ်ပုဒ်တွေ့ရတယ်တော်တော်လေးသဘောကျတယ်အဲ့ဒီကာထာလေးတတိယတန်ဖိုးတတိနဲ့နေခြင်းရဲ့တန်ဖိုးကိုတင်းတင်းကြပ်ကြပ်ပြောထားတယ်လို့ဆိုနိုင်ပါတယ်အဲ့ဒီကာထာလေးကိုအသေးစားလေးအာရုံစိုက်ကြည့်ပါနော်ပမာဓမ္မပမာဒီနာယရာနုတတိပန္တိတောပညာပါတာဒမာရုံရှာအသောကသောကိနိမဇံပပတ္တထောဝဘူမတ်တိဒီရောပါလေးအဝခတိတဲ့ကာထာလေးအများသောဖြင့်ကာထာတွေက၄ပါးတာရှိတယ်ဒါပေမဲ့ဒီကာထာလေးကတော့၆ပါးတာတောင်ရှိတယ်တကာထာဝေးရပေါ့အဓိပ္ပာယ်လေးတိတိချာချာလေးမှတ်သားကြည့်ပါနော်ယရာနုတတိပန္တိတော်တဲ့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာနော်အသိဉာဏ်ကြီးလာတဲ့ပုဂ္ဂိုလ်ဆိုတာပမာဒမိလျော့ခြင်းကိုအပမာဒေနမမိမလျော့ခြင်းဖြင့်အနုတတိအစားထိုးတယ်တဲ့ဟောပြောပုံလေးအလွန်ထိမိတယ်နော်အသိကလေးရှိလာတယ်ဘာသာသာသနာရဲ့အဆုံးအမကြောင့်သူတော်ကောင်းနေနဲ့ပေါင်းရသင်ရလို့မိမိကလည်းပဲနှလုံးသွင်းမှန်ကန်လို့အတိညာလေးရှိလာပြီဆိုရင်အဲ့ဒီလူကဘာလို့တုံဆိုတော့မေ့လျော့ခြင်းရဲ့နေရာမှာမမေ့မလျော့ခြင်းကိုအစားထိုးတယ်။ပမာဒရဲ့နေရာမှာအပမာဒနဲ့အစားထိုးလိုက်တယ်။ဟောမေ့မေ့ရော့ရော့ပေါ့ပေါ့ဆာဆာနေလို့ကတော့ဘာမှလည်းထူတာမဟုတ်ဟုတ်လား။မေ့မေ့ရရလို့လည်းဘာမှလည်းအတိလည်းရှိသွားတာမဟုတ်နော်အလွန်တရာမှဆုံးရှုံးနဲ့နေခြင်းပဲလို့နားလည်ပြီးတော့အပမာဒဆိုတဲ့သတိတရားလေးနဲ့သူနေဖို့ကြိုးစားတယ်။ထိုက်တလောက်တဲ့သူနေပြီးတော့ကြည့်ရပေါ့အစာပိုင်းပါဒါကိုရည်ရတာနော်ဉာဏ်ရှိတဲ့လူဆိုတာမေ့ခြင်းရဲ့နေရာမှာမမေ့ခြင်းကိုအစာထိုးတယ်နော်နားလိုက်တယ်နော်အဲ့လိုမျိုးအပမာဒနဲ့နေလိုက်တဲ့အခါကျတော့ဘာတွေဖြစ်လာတော့ပညာပါတာရမာရုရှာ ပညာပါတာတာပညာဒီဟူသောပြတ်သက်ချက်တို့အာရုံရှတက်၍ဟောပညာပြတ်သက်ကြီးပေါ်ကိုရောက်သွားတယ်တဲ့တတိနဲ့နေလို့ရှိရဲ့မြတ်စွာဘုရားတဲ့ကဘုံခဏစင်းရှိတဲ့ပြတ်သက်တို့ဘာလို့ဖေးတို့ကြားဥပါတယ်ဟုတ်လားဒါကဒုက္ခဒုက္ခအဲ့ဒါကအထက်မြင့်အဆောက်အဦဆိုတဲ့သဘောပါပဲနောက်ခုခေတ်ကတော့အထက်200 300ရှိတဲ့အဆောက်အဦတောင်မရှိဘူးလားအမောက်မြင့်တဲ့နေရာကြီးကိုရောက်သွားတယ်ဒါမြတ်စွာဘုရားဒုက္ခကအမြင့်ဆုံးအဆောက်အဦနဲ့ဒါတင်စားတာမြင့်တဲ့နေရာကိုရောက်သွားတယ်အမြင့်ကိုရောက်သွားတယ်ဆိုတော့သိကြတာကအမြင့်ကျဲလာတယ်ခုဒီနားမှာထိုင်ရင်းနဲ့ကြည့်ရတာမြင်ရတာနဲ့ဟိုတိုက်ကြီးပေါ်ကနေကြည့်ရတာမြင်ရတာတူနိုင်မလားမဒီနားမြင်ရတာကလည်းနည်းနည်းဒီနားနဲ့မြင်ရတာအပေါ်ရောက်သွားလေလေမြင်ရတဲ့မြင်ကွင်းကကျေပြန့်လေလေဟုတ်တယ်မဟုတ်လားအေးအဲ့တော့အဆင့်မြင့်သွားလေလေအမြင့်ကျေလေလေပေါ့အဲ့တော့အဆင့်ကဘာအဆင့်လို့ဆိုတော့ပညာအဆင့်ဘာအဆင့်လဲဗျပညာရှင်เนาะပညာဆိုတာကလည်းပဲတော့လောကီလိုဗဟိတအရာတွေကိုသိတဲ့မြင်တဲ့ပညာကိုဆိုလိုတာမဟုတ်မိမိခန္ဓာရဲ့သဘာဝမိမိလောကရဲ့သဘာဝတတည်းပြောရင်တော့အလေးစားဒုက္ခအနတ္တတွေကိုသိတဲ့မြင်တဲ့သဘောเนาะတစ္ဆာလေးပါးကိုသိတဲ့မြင်တဲ့သဘောဒါတွေကိုဒီနေရာမှာပညာလို့ရည်ညွှန်းတာဟုတ်လားအဲ့တော့တတိထားလို့ရှိရင်ပညာအဆင့်ကမြင်လာတယ်ဒါကိုမြတ်စွာဘုရားကပညာပါတာရမာရုံရှာပညာပြတ်တဘောကိုတက်သွားတယ်လို့ပြောတာဟုတ်ရဲ့လားတတိကလေးသားကြီးကိုယ်ခန္ဓာကိုယ်တတိထားတဲ့အလေးချင်းကိုပြည့်စုံပြောထားတော့အမတ်အာနာပါနကမ္မထံစီမံနေဆိုတာဒီဝင်သက်ထွက်သက်ရဲ့ပုံမှာတတိထားရင်ဖြင့်တတိကိုကြီးထွန်းလာအောင်မွေးမြူခြင်းတမျိုးလို့မဆိုနိုင်ဘူးလားဆိုနိုင်တော့ဒီပြင်ဒီပြင်ဦးဇင်းတို့ကမ္မထံနေနေလည်းပဲဒါတတိနဲ့စူးစမ်းအားထုတ်ကြတာပါပဲဘာပဲဖြစ်ဖြစ်ဖြစ်တိုင်းဖြစ်တိုင်းတိနေအောင်စူးစမ်းအားထုတ်တဲ့နည်းလမ်းတွေကိုမရှိဘူးလားရှိတော့အဲ့လိုဖြစ်တိုင်းဖြစ်တိုင်းတိနေမယ်တတိထားထားနေမယ်ဆိုရင်ဒီပုဂ္ဂိုလ်ဟာโอ้งักขานามาบาริဖြစ်လာလို့မှတည်ငင်းမနေပါလားဆိုပြီးတော့ဟောအနိစ္စသဘောကိုတည်တဲ့မြင်တဲ့ညာလွယ်လွယ်လေးရနိုင်တယ်။နော်တတိယသာစိတ်စိတ်ကလေးထားကြည့်ပေါ့အနိစ္စကိုတည်တဲ့ညာကိုရနိုင်တယ်။အနိစ္စကိုတည်တဲ့ညာရင့်မာလာပြီဆိုလို့ရှိရင်ဘာတွေဖြစ်နေလို့မှတည်ငင်းမနေတဲ့အတွက်ကြောင့်ဘာတွေဖြစ်နေလို့မှကောင်းနေလို့ဆိုလို့မရပါလားလို့ခန္ဓာရဲ့ဒုက္ခသဘောတွေကိုလည်းနားလည်လာနိုင်တယ်။အမတီမြဲတဲ့အနေစာတဘောကိုအမြင်တမ်းလာပြီဆိုလို့ရှိရင်ဒီယုံနံခန္ဓာရဲ့သူတို့ရဲ့ပုံမှာကိုယ်အစိုးတရားမရှိမှုသူတို့ကကိုယ့်ရဲ့အလိုကိုဘာတစ်ခုမှမလိုက်မှုလို့ဆိုရတဲ့အနတ္တတဘောကိုလည်းတိလာမြင်လာနိုင်တယ်။တကယ်ကဒကာမတို့အင်းတို့ရဲ့ခန္ဓာကြီးကသူတို့ရဲ့ပုံမှာကိုယ်ကဘာမှလွှမ်းမိုးနိုင်မှုချုပ်ကန်နိုင်မှုအစိုးတရားရှိမှုဘာမှရှိတာမဟုတ်ဘူး။ဟုတ်လား။ပြီးတော့လည်းအဲ့ဒီတဘောဝတရားတွေကကိုယ့်အလိုကိုယ့်ဆန္ဒကိုလိုက်လျောတယ်ဆိုတာလည်းဘာတစ်ခုမှရှိတာမဟုတ်ဘူး။ဒါကိုဘာလို့ခေါ်တော့အနတ္တဒီအချက်ကဥရှင်တို့ဒါလူငယ်တွေအတွက်ရည်ရွယ်ပြီးတော့နည်းနည်းပြောကြည့်ရတယ်။ကျမ်းမာရေးမကောင်းတဲ့အချိန်မှာတိတာထင်ရှားနိုင်တယ်လို့တွေးကြည့်စီချင်တာအစာကလေးတွေးကြည့်စီချင်တာ။ဒါရဲ့ပုံမှာကိုယ်ဒီအစိုးတရားချုပ်ကန်နိုင်မှုမရှိဘူး။ဒီတဘာဝတရားတွေကကိုယ့်ရဲ့အလိုကိုမလိုက်ပုံဆိုတာလေးကိုကျမ်းမာရေးမကောင်းတဲ့အချိန်လေးတွေမှာအထူးသဖြင့်သတိထားကြည့်သေးချင်တယ်။မတက်တာတဲ့သဘောမအီမတာဖြစ်တဲ့သဘောနော်ဒီလိုမျိုးဖောင်းပြန်ကြောင်းလဲတဲ့အနေအထားကြီးခါရခက်တဲ့သဘောကြီးကိုဘယ်သူဖြစ်ချင်တော့ဘယ်သူမှမဖြစ်ချင်ဘူးမဖြစ်ချင်တော့လည်းပဲရှင်နေရတယ်တိကျစဉ်းစားကြည့်နော်တကယ်သာအစိုးတရားရှိမယ်ပိုင်ပိုင်နိုင်နိုင်ရှိမယ်ဆိုရင်အဲ့လိုဖြစ်ရကြောင်းမရှိပါဘူးဟုတ်လားအဲ့လိုဖြစ်လာပြီဆိုရင်လည်းပဲကိုဘာမှအဲ့ဒါကိုပြုပြင်ကြောင်းလဲနိုင်စွမ်းမရှိဘူးဟုတ်လားဦးစင်းရဲ့စီတွေတောက်တာကိုပြုပြင်ကြောင်းလဲတာပေါ့လို့မပြောနဲ့အဲ့ဒါစီကပြုပြင်ကြောင်းလဲတာကိုမစွန်းလို့ဈေးကိုအာကိုရတာဟုတ်လားဈေးကိုတော့မှကိုသဘောနဲ့ကိုမတောက်တက်လို့ဆရာဝန်ကိုထပ်ပြီးတော့အာကိုရတာမရှိဘူးလားရှိတယ်အဲ့တော့ဒကာမတို့ဦးကြီးတို့စဉ်းစားကြည့်နော်ဒီခန္ဓာကိုယ်ကြီးရဲ့ဖောင်းလက်ဟိုဖြစ်ပေါ်နေတဲ့အနေအထားတွေဟာတကယ်တမ်းကတော့ကိုစိုးကိုပိုင်လည်းမရှိဘူးအလိုလိုက်တဲ့သဘောလည်းမရှိဘူးသူဖြစ်เสียရှိတဲ့အတိုင်းဖြစ်သွားတာဓမ္မာနေတ္တတနေရှင်ဝသဘောဝဂျုံဏသဘောဝတရားတွေဆိုတာတတဝါသဘောမဟုတ်ဘူးအတ္တသဘောမဟုတ်ဘူးသဘာဝတရားတသက်လဲဆိုဗျာအဲ့တိုင်းဟောတာသဘောပေါက်ရတာဒီဒါပါဒုက္ခတို့အနတ္တအဲ့ဒီအနိစ္စဒုက္ခအနတ္တကိုခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုသတိထားခြင်းအဖြစ်ခန္ဓာရဲ့သဘာဝဖြစ်တဲ့ဒီအနိစ္စဒုက္ခအနတ္တကိုမသိနိုင်ဘူးလားမသိနိုင်လေအဲ့ဒါသိလာပြီဆိုရင်ဉာဏ်ပညာအစစ်မြင့်လာတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်ဒီအနိစ္စဒုက္ခအနတ္တကိုငယ်ငယ်လေးလေးကစားရိုးနေအောင်ကြားဖို့နေတာဘယ်အတိုင်းတာတိနဲ့နဲ့နဲ့နဲ့ကိုယ်သဘောပေါက်တယ်ဆိုတာကတော့ကိုလေးလေးနဲ့နဲ့မေးရမယ်မေးခွန်းပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါတွေကိုသိကျင်တယ်မြင်ကျင်တယ်အသိဉာဏ်အစင်အတတ်မြင့်မားကျင်တယ်ဆိုရင် ပမာဒရာမှာအပမာဒနဲ့အစာထိုးနိုင်ရမယ်တတိနဲ့နေတဲ့အလေးခြင်းလေးကိုဖြည့်ဖြည့်ပြောထောင်ရမယ်အဲ့ဒါဆိုရင်ဘာပဲရောက်သွားတော့ပညာပါတာဒံပညာဒီဟူသောပြတ်တတ်သူအာရုံရှာတဲ့၍ပညာပြတ်တတ်ပေါ်ရောက်သွားအဲ့လိုရောက်တော့တဲ့ခါကျမှာဘာမြင်ရတော့တဲ့အတောကတောကိနေပါဗျာဟုတ်အတောကစိုးရင်ခြင်းမရှိပါဘဲနဲ့မိမိကိုယ်တိုင်ကစိုးရင်ခြင်းမရှိပါဘဲနဲ့ တော့ကိနေပါဇံစိုးရင်ခြင်းတို့ရောက်ရည်နေတော့တတ္တဝါတွေကိုအဝကတိကြည့်နေရတယ်ဟုတ်ပညာပြတ်တတ်ပေါ်ရောက်သွားတော့နော်စိုးရင်ပူလောင်နေကြတယ်တောက်ကတွေတိနေဝါတွေနှိမ့်ဆက်တာကိုခံနေရတဲ့တတ္တဝါတွေကိုသူကိုယ်တိုင်ကတော့စိုးရင်ခြင်းမရှိဘဲနဲ့ဘာဖြစ်နေလဲမြင်နေရတယ်တဲ့နော်လူတွေနော်တေချာစဉ်းစားကြည့်ဟုတ်လားဒကာမတို့နော်အသိဉာဏ်ပညာမြင့်မားလာလေလေနော်အသိဉာဏ်အသိဉာဏ်ပညာလဲပါလို့စိ ဆိုရင်ဘေးကလူတွေစိုးရိမ်နေတဲ့ပူဆွနေတဲ့လူသိတ်တိမထားမိဘူး။ငါမှပဲဒီဒုက္ခတွေရှိတာနဲ့တူပါရဲ့လို့ချုပ်ပြောကြတာတော့မရှိဘူးလား။ကိုယ့်ဘဝကိုယ်ပဲကိုယ်ဆိုးတယ်လို့ထင်ကြတာတည်းမရှိဘူးလား။ဟုတ်တကယ်တည်းကကိုယ့်ဘဝတည်းဆိုးလာလား။ဟုတ်ပါဘူးဘဝတိုင်းဆိုးနေတာပဲ။ဟုတ်လား။ဒါပေမဲ့အဲ့လိုဆိုးနေတယ်ဆိုတာကိုသိနိုင်မြင်နိုင်တဲ့ဉာဏ်ရှိမှနော်ဆိုးတာတွေကိုမြင်ရမယ်။ဟုတ်ရဲ့လား။ဒါကြောင့်ကြိုးတာလေးတွေအလွန်မှဥပမာဥပမေးရနော်အလွန်တရာမှပြည်ပြင်းပြင်းမရှိဘူးလားရှိတယ်ဉာဏ်ရှိတဲ့သူဟာပမာဒရဲ့နေရာမှာအပမာဒကိုအစားထိုးလိုက်တဲ့အခါမှာပညာပြတ်တတ်ပေါ်ကိုတက်ပြီးတော့စိုးရိမ်နေကြတဲ့တတ္တဝါတွေကိုစိုးရိမ်ခြင်းမရှိဘဲနဲ့သူဟာကြည့်ရတဲ့မြင်ရတဲ့နောက်ထပ်ကြိုးတာလေးကြံသေးတယ်ပပတ္တထောတောင်ထိပ်၌တည်နေသောပုဂ္ဂိုလ်သည်ဘူမတ္တိမြေမြင်၌တည်နေသောပုဂ္ဂိုလ်တို့ကိုအဝကတိဤဝကြည့်ရှုနေပြီးတကယ်လို့ဒီတော့အပမာဒတရားကြောင့်ဉာဏ်ပညာကြီးလာတဲ့ပညာရှိတဲ့ပုဂ္ဂိုလ်သည်ဘာလံပမာဒတရားနဲ့နေတဲ့အတွက်ကြောင့်ဘာအသိဉာဏ်ပညာမှမရှိတဲ့လူမိုက်တွေကိုအဝခတိကြည်နေရတယ်မြင်နေရတယ်ဟုတ်တောင်ထိပ်ပေါ်ရောက်နေတဲ့လူကမြေပြင်ပေါ်မှာရှိနေတဲ့လူတွေကိုကြည့်တဲ့လူမျိုးအပမာဒတရားနဲ့နေလို့ဉာဏ်ရှိလာပြီဆိုရင်အဲ့ဒီဉာဏ်ရှိတဲ့ပုဂ္ဂိုလ်ကပမာဒတရားတွေနဲ့ပဲနေလို့ဉာဏ်မရှိပဲဖြစ်နေကြတဲ့လူမိုက်တွေကိုဘာဖြစ်နေလို့ကြည်နေရတယ်မြင်နေရတယ်အလုံးမမှတ်သားစရာကောင်းအောင်နော်အဲ့တော့ဒကာဓမ္မတို့အရှင်တို့ဒီကထာလေးအရာကိုကိုကိုဝေဖန်ကြည့်ပါအောင်အကြည့်ခံရတဲ့ပုံကိုယ်လေးတွေမှာပဲပါခြင်းသလားကြည်နိုင်မြင်နိုင်တဲ့ပုံကိုယ်လေးမှာပဲပါခြင်းသလားဆိုတာကတော့မေးစရာမလိုတဲ့မေးခွန်းဖြစ်မယ်ထင်ပါလူတိုင်းလူတိုင်းကြည်နိုင်မြင်နိုင်တဲ့ပုံကိုယ်ပဲဖြစ်ခြင်းပါအောင်ကြည်နိုင်မြင်နိုင်တယ်ဆိုရင်ကြည်နိုင်မြင်နိုင်စွမ်းနဲ့အစွမ်းရှိဖို့မလိုဘူးလားအဲ့ဒီအစွမ်းကိုရခြင်းဘာနဲ့တည်ဆောက်အပမာဒဆိုတဲ့တတိနဲ့တည်ဆောက်ရမယ်တတိတေသူတော်ကောင်းတရားအားလုံးတို့ရဲ့အခြေခံဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ပေးတဲ့ပေါင်းသူတော်ကောင်းတို့မေတ္တာတရားနဲ့မနေနိုင်ရတဲ့လောကလူသားတွေကြားထဲမှာမေတ္တာတရားနဲ့အေးချမ်းအောင်နေနိုင်ရမယ်အကျိုးရှိအောင်နေနိုင်ရမယ်တတိဆိုတဲ့အပ္ပမာဒတရားနဲ့မနေနိုင်ရတဲ့လောကလူသားတွေကြားထဲမှာတတိဆိုတဲ့အပ္ပမာဒတရားနဲ့ကိုယ်ခန္ဓာရဲ့ဖြစ်နေတဲ့သဘောဝတရားတွေကိုအမှတ်ရအောင်မိပြီးတော့တိတိနေတဲ့အလေးချင်းကောင်းလေးနဲ့နေနိုင်အောင်ကြိုးစားရမယ်မနေသူတွေထဲမှာနေပါဆိုတာဒီလေးပဲပါပဲတဲ့ထပ်ပြောမယ်ဆိုရင်လည်းပြောလို့မရဘူးလားဗျရတယ်เนาะသူတော်ကောင်းတရားတွေအများကြီးရှိတာဟုတ်ဟုတ်လားဒါကြောင့်သူတော်ကောင်းတရားတို့ဖြင့်မနေနိုင်တဲ့လောကလူသားတွေကြားထဲမှာသူတော်ကောင်းတရားနဲ့နေနိုင်အောင်ကြိုးစားရမယ်ကိုနေနိုင်မယ်ဆိုရင်ကိုအကျိုးမရှိဘူးလားကိုတည်းမကဘူးကိုနဲ့ထိဆက်ရနှီးဆက်ရပါအကျိုးမရှိဘူးလားရှိတာပေါ့သူတော်ကောင်းတရားအားထုတ်တဲ့လုပ်ငန်းလောက်အတ္တဟိတပရာဟိတကိုဆောင်ရွက်နိုင်တဲ့လုပ်ငန်းတခြားမရှိကိုကျိုးစီးပွားကိုလည်းသူတော်ကောင်းတရားကိုကျင့်သုံးခြင်းဖြင့်ဆောင်ရွက်လို့ရတယ်သူတော်ကအကျိုးစီးပွားကိုလည်းသူတော်ကောင်းတရားကိုကျင့်သုံးခြင်းအဖြစ်ဆောင်ရွက်လို့ရတယ်ဘုရင်တို့တိရိပ္ပဏတန်ယူထဲမှာမြတ်စွာဘုရားဟောထားတာပေးသလိုကြားဟုတ်ပါတယ်ကိုကိုကိုဆောင်ရှောင်းအံ့ဆိုပြီးတော့တိရိပ္ပဏတရားကိုပွားများရမယ်တပါးသောတတ္တဝါတွေကိုဆောင်ရှောင်းအံ့ဆိုပြီးတော့လည်းတိရိပ္ပဏတရားကိုပွားများရမယ်လို့ဟောထားတာရှိဟုတ်လားဆိုလိုတာကတတိနဲ့နေခြင်းဒီကိုကိုကိုအကျိုးရှိအောင်အာထုတ်ရာရောက်တယ်သူတော်ဘာကိုအကျိုးရှိအောင်လည်းအာထုတ်ရာရောက်တယ်သူတော်ဘာကိုဘလို့အကျိုးရှိသေးတာလို့အဲ့ဒီအချက်ကတော့တပြည့်တော့မရှင်းသေးပါဘူးလို့မေးစီခြင်းတဲ့နောက်ကိုကိုကိုအကျိုးရှိတယ်ဆိုတာကတော့ကိုယ်တည်ထားရင်ကိုယ်အသိဉာဏ်ရှိပြီးတော့အကျိုးရှိတာပေါ့သူတော်ဘာကိုဘယ်ပုံပဲဒီအကျိုးရှိသေးတာလို့လူတွေဆိုတာကကိုကိုကိုကောင်းအောင်နေလိုက်ခြင်းအားဖြင့်ပတ်ဝန်းကျင်ကိုကောင်းအောင်လုပ်ပီးတာဖြစ်တယ်လူတိုင်းလူတိုင်းတဦးစီတယောက်စီကိုကိုကိုကောင်းအောင်မြန်နေနိုင်ရမယ်ဆိုရင်လောကကြီးဘလောက်မြန်ကောင်းအောင်မလဲဒီတစ်ချက်ကိုစဉ်းစားကြည့်လားဟုတ်တယ်မဟုတ်လားနော်လူတွေအချင်းချင်းမကောင်းကြလို့သူမကောင်းလို့ကိုဒုက္ခရောက်ရတယ်ကိုမကောင်းလို့သူဒုက္ခရောက်ရတယ်ဒါတွေမရှိဘူးလား အဲ့ဒီအချက်ကိုကြည့်မယ်ဆိုရင် तू ကောင်းလို့နော်ကိုဟိုအရှင်ပြေတာမျိုးကိုကောင်းလို့ तू အရှင်ပြေတာမျိုးကိုမရှိနိုင်ဘူးလားဒါကဥစဉ်ကအပေါ်ရန်လေးကြည့်တာပါနော်စာထဲမှာတော့သတိပဋ္ဌာန်တရားကိုအားထုတ်လို့တကယ်လို့အာတော်တရားကိုခန့်သွားမယ်ဆိုရင်အဲ့ဒီပုံကိုကိုဖူးရမျိုးရလို့လှူရတန်းရလို့လောကတတ္တဝါတွေမှာအများကြီးအကျိုးရှိတယ်ဆိုတာလေးကိုထောက်ပြထားတာရှိတယ်ဟိုဥစဉ်တို့အရှင်တို့ဓာတ်တို့အရှင်ကိမီလာတို့တောထဲမှာတရားအားထုတ်ပြီးတော့နေကြတော့မြတ်စွာဘုရားကြွသွားပြီးတော့ဟောထားတဲ့သုတ်တန်လေးတစ်ပုဒ်ရှိတယ်ဒီအမျိုးကောင်းသားတွေဖြစ်ပေါ်လာခြင်းဒီလောကကြီးအကျိုးစီးပွားရှိဖို့အတွက်ဖြစ်တယ်ဆိုတော့ဟောပြောထားတာရှိတယ်သဘောပေါက်လားဦးဇင်းပြောတာဟုတ်မြတ်စွာဘုရားဒီဟူသောအလွန်ထူးကဲမြင့်မြတ်တဲ့အမြင့်မြတ်ဆုံးပုဂ္ဂိုလ်ကြီးပေါ်လာလို့လောကလူသားတတ္တဝါတွေအများကြီးအကျိုးရှိတာမရှိဘူးလားရှိတယ်အဲ့ဒါလေးတွေနဲ့နှိုင်းရှင်ပြီးတော့စဉ်းစားကြည့်ကိုယ့်ကိုယ်ကိုကောင်းအောင်နေနိုင်လေလေကိုယ့်ပတ်ဝန်းကျင်ကိုကောင်းအောင်လုပ်ရရောက်လေလေဉာဏ်ရှိရင်ရှိနိုင်တဲ့လောက်ဒီစကားရဲ့အဓိပ္ပာယ်ကိုသဘောပေါက်မယ်ထင်ပါလေနော်။ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့တတိနဲ့မနေနိုင်ရတဲ့လောကဒုသားတွေကြားထဲမှာတတိနဲ့နေနိုင်အောင်ကြိုးစားရင်းနဲ့မိမိရဲ့ကြိုးစီပွားသူတော်တို့ရဲ့ကြိုးစီပွားကိုဆောင်ရွက်နိုင်တဲ့ပုံမြင့်တဲ့ပုံကိုယ်တွေဖြစ်အောင်ကြိုးစားဖို့မလိုဘူးလား။လိုပါလေ။မနေသူတွေထဲမှာနေပါတဲ့ပြောလို့ကတော့ဆုံးမှာမဟုတ်ဘူးနော်။အေးအဲ့တော့ဆုံးမှာဘယ်နှချက်ရှိသွားပြီလို့ညသုံးချက်ရှိသွားတယ်။အဆုံးမ၄ချက်ထဲကနောက်ဆုံးအဆုံးမကိုဆက်သွားရအောင်နော်ဝတိအဝတ္တမာနေသူရမမာနေသူနောရမေရမမာနေသူပြောနေသူတွေရဲ့ကြားထဲမှာနောရမေမပြောပါနဲ့တဲ့နောက်ဆုံးအဆုံးမပြောနေတဲ့သူတွေကြားထဲမှာမပြောဘဲနေရမေလို့ဆုံးမအဲ့တော့ဒီနေရာမှာအပြောဆိုတာကနှစ်မျိုးရှိတယ်ဆိုတာလေးကိုအရင်မှတ်သိချက်အပြောဆိုတာဘယ်နှမျိုးရှိတယ်နှစ်မျိုးရှိတယ်ကာမရတိတဲ့ကာမနဲ့ကြော်တဲ့အပြုံဓမ္မရတိတဲ့တရားနဲ့ကြော်တဲ့အပြုံအပြုံကအဲ့လိုနှမျိုးရှိတယ်နော်ကာမရတိဆိုတာကကာမဂုဏ်အာယုန်တွေကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ချမ်းသာဒုက္ခမျိုးနဲ့ကြော်တဲ့အပြုံပေါ့ဒီနေ့မှာဦးရင်တို့ကာမဂုဏ်လို့ပြောလိုက်ရင်လူတွေကယုံရင်ချမ်းသာတဲ့ကာမဂုဏ်ကိုပဲသွားပြီးတော့တွေးမိကြတာများတယ်ပေါ့တကယ်တကယ်ကကာမဂုဏ်ဆိုတာကအလွန်တရာမှနေပင်ကျေပါတယ်ကြည့်ချင်းစရာမြင်ချင်းစရာကောင်းတဲ့အကြောင်းမျိုးစုံအစင်းမျိုးစုံယူပါယုံသည်အဲ့ဒါကာမဂုဏ်ပဲဟုတ်လားနားထောင်ချင်းစရာကောင်းတဲ့အတန်မျိုးစုံတတ်တယ်ယုံသည်အဲ့ဒါကာမဂုဏ်ပဲနားရှူချင်းစရာကောင်းတဲ့အနံ့မျိုးစုံစားတောက်ချင်းစရာကောင်းတဲ့အရာသာမျိုးစုံတွေ့ထီချင်းစရာကောင်းတဲ့အတွေ့ထီမျိုးစုံဒါဒီပါလေကာမဂုဏ်နောက်ကာမဂုဏ်ဆိုတာစိတ်ကိုနှောင်ဖွဲ့တတ်တဲ့စရာတွေဒီကာမတို့ဦးဇင်းတို့ရဲ့စိတ်ကလေးကိုသူတို့ကသူတို့နားမှာပဲရစ်ပြီးရစ်ပြီးဖြစ်နေအောင်နှောင်ဖွဲ့ထားတဲ့တည်းပေါ့ဒါကြောင့်သူတို့ကိုကာမဂုဏ်လို့ပြောတာဦးတို့ဇင်တတ္တဝါတွေရဲ့စိတ်ကနော်အဲ့ဒီကာမဂုဏ်၅ပါးမှာပဲရစ်ပြီးရစ်ပြီးလုံနေတာမရှိဘူးလားရှင်နော်ကြည်ခြင်းနေတယ်ကြားခြင်းနေတယ်အနက်နေရခြင်းနေတယ်အရာသာတွေစားနေခြင်းနေတွေ့ထိနေခြင်းနေဆိုပြီးတော့ဟောနော်အဲ့ဒီနားမှာပဲရစ်ပြီးတော့နေနေတာဘယ်သူကနှောင်ဖွဲ့ထားအဲ့ဒီအာယုန်တွေကဒီစိတ်ကိုနှောင်ဖွဲ့ထားတယ်ဆိုတဲ့အဓိပ္ပာယ်ဒါကြောင့်သူတို့ကဘာလို့ပြောလို့ကာမဂုဏ်လို့ပြောတာအဲ့ဒီကာမဂုဏ်အာယုန်တို့ကြောင့်ဖြစ်ပေါ်လာတဲ့ဒုက္ခသောမနတဝေဒနာဆိုတာဖြစ်ဘူးလားဖြစ်တယ်နော်ကောင်းတာလေးမြင်လိုက်ရတယ်ကိုကြည်ချင်တာလေးကြည်လိုက်ရတယ်ကိုကြားချင်တာလေးကြားလိုက်ရတယ်စိတ်ကိုချမ်းသာလို့ဟုတ်လားအဲ့ဒီချမ်းသာတဲ့ဒုက္ခဒီအဲ့ဒါကာမဒုက္ခတနည်းအားဖြင့်ကာမဂုဏ်ရဲ့အဲ့ဒါအတ္တာဒတာယာဝေပေါ့ဟုတ်လားခုမြတ်စွာဘုရားကပျော်နေတဲ့သူတွေကြားထဲမှာမပျော်ပါနဲ့လို့ဆိုတဲ့နေရာမှာပျော်နေတဲ့သူတွေကြားထဲမှာမပျော်ပါနဲ့ဆိုတာအဲ့ဒီကာမဂုဏ်အာယုန်နဲ့ပျော်နေကြတဲ့တတ္တဝါတွေထဲမှာကာမဂုဏ်အာယုန်နဲ့မပျော်ပါနဲ့လို့ဆိုလိုတာ။ဘာဖြစ်လို့ကာမဂုဏ်အာယုန်ကြောင့်ဖြစ်ပေါ်လာတဲ့ချမ်းသာဒုက္ခနဲ့မပျော်ဖို့တမ်းမြေရတာတုံးဒါလေးကိုတော့စဉ်းစားသိချင်တယ်။ဘာဖြစ်လို့ဒီကာမဒုက္ခနဲ့မပျော်ဖို့တမ်းမြေရတာတုံးဆိုရင်ဒီကာမဒုက္ခသည်အန္တရာယ်ကြီးတဲ့ဒုက္ခဖြစ်လို့ပါတဲ့။ဟုတ်လား။ကာမဒုက္ခဘာတုံး။အန္တရာယ်ကြီးတဲ့ဒုက္ခအဲ့။တော့တကယ်တမ်းကဒီကာမဂုဏ်ချမ်းသာကိုအကြောင်းပြုပြီးတော့သူ့ကိုလိုလားတောင့်တတဲ့စိတ်ကိုအခြေခံပြီးတော့တတ္တဝါတွေဟာမကောင်းမှုတွေကိုလုံးကြရတာရှိတယ်။ပူလောင်ရပင်မာတာဆင်းရဲရတာတွေရှိတယ်။ဆွေညာငိုကြွေးကြရတာတွေရှိတယ်။မကောင်းတာတွေလုပ်ပြီးတော့အပေဒုက္ခကိုခံစားကြရတာတွေရှိတယ်။ဒါကြောင့်သူ့ကြောင့်ဖြစ်ပေါ်တဲ့ဒုက္ခတွေကိုပြောမယ်ဆိုရင်မဆုံး။သူ့ကြောင့်ဖြစ်တဲ့ချမ်းသာကအလွန်နည်းတယ်။ကာမဒုက္ခသည်အကောင်းဆုံးတွန်တွဲနေတယ်လို့ဆိုညာတော်လည်းပဲတွဲနေတဲ့ဒွန်ရဲ့အချိုးအစားကတော့အလွန်မှကွာခြားတယ်။ဟုတ်လား။ဆိုကြပါစို့ကာမဂုဏ်ဆိုတာအကောင်းလည်းရှိတယ်အချိုးလည်းရှိတယ်။အကောင်းကိုဒီနေရာမှာအတ္တဓာတ်လို့ညင်ညွန်းတယ်ပေါ့နော်။အတ္တဓာတ်ဆိုတာတာယာဘွေပေါ့။နော်အချိုးဆိုတာကိုအာဒီနဝအဖြစ်ပေါ့ နော်ဒီကာမဂုဏ်မှာတာယာဝယ်လည်းရှိတယ်အပြစ်လည်းရှိတယ်နေတတနာသူကနေထွမြောက်ရဆိုတာလည်းရှိတယ်ဟုတ်ရဲ့လားအဲ့တော့ဒီနေ့မှာအပြစ်နဲ့အဆိုးဟမ်အပြစ်နဲ့အကောင်ဒွန်တွဲနေတယ်လို့ဆိုကြတော့လည်းပဲနော်အချိုးအစားညီမျှဆိုတာတွဲနေတာတော့မဟုတ်အပ္ပတတာကာမဘဟုဒုက္ခဘဟုပါယတာဒီပါဠိလေးဦးဇင်းဘုရားဘာသာဝင်နေတဲ့မှာအလွန်မအသုံးတွင်ပါလေကာမဂုဏ်ကြောင့်ဖြစ်ပေါ်တဲ့တာယာမှုဆိုတာအလွန်နေတယ်အပ္ပတတာကာမဘဟုဒုက္ခဘဟုပါယတာပင်ပန်းရတာဆင်းရဲတာတွေကတော့အလွန်များတယ်တဲ့ဟောအချိုးအစားတူသလားတာယာမှုကနည်းနည်းလေးနော်ဆင်းရဲတာပင်ပန်းရတာတွေကအများကြီးလို့ယေရှုဗျာအဲ့တိုင်ဟောတယ်ဒါကြောင့်ဦးဇင်းတို့ပညာရှိကြီးတွေရေးခဲ့တဲ့ဂါထာလေးတစ်ခုရှိတယ်ဗျာသာတံတေဝခဏေဝပ္ပံတံဟေတုအနန္တဒုက္ခတတမတိရောဟနေကာမိခုရဒါရမတုပမိဒီကထာလေးလည်းတော့မှတ်စရာကောင်းတေဝခဏေဝမိဝဲစဉ်ခဏ၌တာလင်သာတံတာယာမှုသည်အဋ္ဌိတန္တိရှိ၏ကာမဂုဏ်ဆိုတာတဲ့မိဝဲနေတဲ့အခါလေးမှာပဲအနိုင်ငယ်များသောတာယာမှုရှိတယ်ကြည်နေရတုံးလေးမြင်နေရတုံးလေးနားထောင်နေရတုံးလေးနမ်းရှုနေရတုံးလေးစားသောက်နေရတုံးလေးတွေ့ထိနေရတုံးလေးအနည်းငယ်များသောတာယာမှုရှိတယ်မရှိဘူးတော့မဟုတ်ဘူးဒါပေမဲ့လို့တန်ဟေတုအနန္တဒုက္ခအဲ့ဒီအနည်းငယ်များသောတာယာမှုကိုအကြောင်းပြုပြီးတော့အနန္တဒုက္ခအဆုံးမရှိတဲ့ဆင်းရဲဒုက္ခတွေဆိုတာလည်းရှိတယ်ဟောဒုက္ခကိုကြတော့ဘယ်လိုပြောလို့အနန္တလို့ပြောတယ်နော်အနန္တဆိုတာနအန္တအန္တဆိုတာအဆုံးနဆိုတာမရှိဘူးမိဝဲစဉ်ခဏမှဖြစ်တဲ့အနည်းငယ်များသောချမ်းသာကိုအကြောင်းပြုပြီးတော့မဆိုးနိုင်တဲ့ဆင်းရဲဒုက္ခကိုရှင်ဆိုင်ရတယ်ဆိုတဲ့အတိတ်ပဲဒါကမကုံရဲ့တဘာဝဟုတ်ရလားဒါကြောင့်မလို့သူကပြောလို့ဆိုတော့တတမတိတော့ဟနေကမေခုရဒါရမတူပမိဒါကြောင့်ဉာဏ်ပညာရှိတဲ့လူအမျိုးမြင်ရှိတဲ့လူသိနိုင်မြင်နိုင်တဲ့လူဆိုတာတဲ့ခုရဒါရမတူပမိသင်လုံးသွားထက်၌ပြားရည်ဆက်ပြန်ဥပမာရှိတော့တဲ့ဟုတ်ကာမကုံကအဲ့လိုပြောတာနော်သင်လုံးသွားထက်၌ပြားရည်ဆက်ပြန်ဥပမာရှိတော့နော်အလုံးမြည်နေအောင်ထက်နေတဲ့သင်္တုံးသွားလေးပေါ်မှာပြားရည်ဆက်တင်ထားမယ်ဆိုရင်ရှည်ရည်တဲ့ဘောရှိမလားမရှိပါဘူးဗျာပြားရည်ကမချိုးဘူးတော့မဟုတ်ပါဘူးဟုတ်လားဒါပေမဲ့သူ့ရဲ့အောက်မှာရှိတဲ့သင်္တုံးသွားကပြားရည်ဆက်ချိုတာနဲ့မကံမီလောက်အောင်ဒုက္ခမပေးနိုင်ဘူးလားပေးနိုင်တယ်ဒါကြောင့်ပညာရှိတဲ့ပုဂ္ဂိုလ်တွေဆိုတာအဲ့ဒီလိုသင်္တုံးသွားထက်နေသင်္တုံးသွားထက်နေပြားရည်ဆက်နေဥပါရှိသောကာမကိုပယ်နိုင်ဖို့ကြိုးစားတယ်တဲ့ဟုတ်လားဒါကြောင့်ဦးဇင်းတို့ပြောသူတွေထဲမှာမပြောပါနဲ့ဆိုတာအဲ့ဒီအန္တရာယ်ရှိတဲ့ကာမအပျော်နဲ့မပျော်ပါနဲ့လို့ဆိုလိုတာပဲ။နော်။ကာမအပျော်ဆိုတာကနည်းနည်းစွန့်နိုင်ရင်နည်းနည်းရှောင်နိုင်ရင်နည်းနည်းတက်တာ။များများစွန့်နိုင်များများရှောင်နိုင်ရင်များများတက်တာ။အကုန်လုံးစွန့်နိုင်ရင်အကုန်လုံးတက်တာတယ်အကုန်လုံးချမ်းသာတယ်လို့တော့ယေရှုဘုရားကာမစက်ထဲမှာဟောထားတာရှိတယ်။ဟုတ်ရဲ့လား။ဟုတ်ဦးရှင်တို့ရဏဝိဘင်ကတုတ်တန်ထဲမှာချမ်းသာစွာနေနည်း6မျိုးဆိုပြီးတော့ဟောထားတာထဲမှာကျမ်းသာဆိုနေနည်းတစ်မျိုးအဲ့ဒါလေးနည်းနည်းပြောခြင်းဒုက္ခနှစ်ပါးညံပိုင်းချာပွားများဣဇ္ဇတာဆိုပြီးတော့မင်းကောဆရာဘုရားကြီးကလင်္ကာလေးရှိတယ်နော်အဲ့ဒီအရဏဝိဘင်္ဂသုတ်တန်ထဲမှာလာတဲ့အဆုံးအမလေးတစ်ခုကိုအခြေခံပြီးတော့မင်းကောဆရာကြီးအဲ့လိုလေးလင်္ကာရှိတယ်ဒုက္ခနှစ်ပါးညံပိုင်းချာပွားများဣဇ္ဇတာလောကမှာဒုက္ခဆိုတာတဲ့ဗဟိတဒုက္ခအပြင်းချမ်းသာဆိုတာရှိတယ်ဣဇ္ဇတာဒုက္ခအတွင်းချမ်းသာဆိုတာရှိတယ်နှစ်မျိုးဘိဒာဒုက္ခရဲ့အစ္ဆဒဒုက္ခရဲ့အဲ့ဒီဒုက္ခနှစ်ပါးရဲ့အနေအထားတွေကိုညံနဲ့ပိုင်းခြားပြီးတော့သိအောင်မြင်အောင်လုပ်ပြီးတော့အစ္ဆဒဒုက္ခကိုများလာအောင်ပွားရမယ်လို့အဲ့လိုမြတ်စွာဘုရားဟောတာဒါကိုဒုက္ခနှစ်ပါးညံပိုင်းခြားပွားများအစ္ဆဒလို့ပြောတာအဲ့တော့ဘိဒာဒုက္ခအပြင်းချမ်းသာဆိုတာဘာပြောတာလဲဆိုတော့စိုးစောကပြောတယ်ကာမချမ်းသာဆိုပြောတာနော်ပြင်ပကအာယုံမလိုဘူးလားအဲ့ဒီချမ်းသာကိုရဖို့အတွက်လိုရနော်အာယုံမရှိဘဲနဲ့သူကမဖြစ်တနည်းအားဖြင့်ပြင်ဘက်ကအဖို့လိုတယ်ပေါ့သူကဟုတ်ရတာကြည်စရာရှိမှကြည်လို့ဖြစ်တဲ့ချမ်းသာဆိုတာခံစားရတယ်နားထောင်စရာရှိမှနားထောင်လို့ဖြစ်တဲ့ချမ်းသာဆိုတာခံစားရတယ်ဒါကြောင့်သူကရှာရခူရတဲ့သဘောအရင်ပြင်းထန်တယ်ဟုတ်လားဘေးဒဒုက္ခဆိုတာအပြင်းချမ်းသာအကျဉ်းသားဆန်တယ်ပေါ့ဣစ္ဆဒဒုက္ခဆိုတာကမိမိရဲ့အတွင်းတန်တန်ရဲ့သဘောဝကိုနားလည်အောင်ကြိုးစားလို့တိလာနားလေလာတဲ့ဉာဏ်ပညာကြောင့်ဖြစ်ပေါ်လာတဲ့ချမ်းသာဒါကိုအစ္ဆဒဒုက္ခလို့ဆိုတယ်တူတူပြောရင်တော့တရားချမ်းသာအောင်ဟုတ်လားဟုတ်လားအဲ့ဒါမင်းကွန်းဆိုကြီးကတော့လွယ်လွယ်လေးပြောတယ်မိမိခန္ဓာရဲ့32ခုဓာတ်တာကိုစဉ်းစားကြည့်ပါတဲ့နော်အယူကိုတိုင်နေရာမှာထားဆိုတော့အရှင်ပြောတယ်နော် ကြိုတွေနဲ့ဖွဲ့စီအသာသွေးနဲ့လိန်ကျန်အည်သူကြီးပါနဲ့ဥပ္ပယောထဲထဲမှာအသက်ရှင်တန်ရေးအတွက်နော်အလုံးလုံးနေကြတယ်လှုပ်ရှားနေကြတယ်ကုဋ္ဌာတာအမျိုးမျိုးမရှိဘူးလားနော်နှလုံးလေးအစုပ်လေးအသေးလေးတစ်ချက်ကလေးမှမနာရဘူးထဲထဲမှာဒီခန္ဓာကိုယ်ကြီးရှင်းနေလို့တော့သူတို့အလုံးလုံးနေရတယ်ဟုတ်လားအဲ့ဒီသဘောဝတွေကိုမှန်မှန်ကန်ကန်သိအောင်မြင်အောင်ကြိုးစားမယ်ဆိုရင်ဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာရှင်းလင်းမှုဥပါဒံတရားဆိုတာအသေးချာကိုနည်းသွားနိုင်တယ်ဥပါဒံတရားနည်းသွားတယ်လေဥပါဒံမျိုးကြောင့်ဖြစ်ပေါ်နေတဲ့သမတ္တမှုပူလောင်မှုတင်းကျပ်မှုဆိုတာတွေရောပြီးတော့တတ္တမှုချမ်းသာမှုဆိုတာကိုရမယ်ပေါ့အဲ့ဒီချမ်းသာမှုကဒါအိစ္ဆဒဒုက္ခလို့ပြောတာလေသဘောပေါက်လားဗျဗေဒဒုက္ခဆိုတာအပြင်အာယုန်နေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ချမ်းသာအိစ္ဆဒဒုက္ခဆိုတာမိမိခန္ဓာရဲ့အတွင်းသဘာဝနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့တော့တည်ခြင်းမြင်ခြင်းကြောင့်ဖြစ်ပေါ်လာတဲ့ချမ်းသာအဲ့ဒီချမ်းသာနှစ်မျိုးရဲ့နော်အနေအထားတွေကိုမှန်မှန်ကန်ကန်သိပြီးတော့အတွင်းချမ်းသာကိုတာနဲ့ပွားများရမယ်လို့မြတ်စွာဘုရားဟောတာ။နောက်အပြင်ချမ်းသာဆိုတာအန္တရာယ်ရှိတယ်။အဲ့ဒီတုတ်တမှာမြတ်စွာဘုရားဟောထားပုံလေးအလုံးမမှတ်သားစရာကောင်း။ဗဟိတဒုက္ခ၊ကာမဒုက္ခနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဘယ်လောက်ထိဟောထားတော့။နည်းနည်းလေးအာရုံစိုက်ကြည့်မယ်နော်။ဣဒံကာမဒုက္ခ။နော်။မိန္နဒုက္ခ၊ပောဋ္ဌဒနာဒုက္ခ၊အနရိယဒုက္ခ၊နာအာတိဝိတ္တဗ္ဗ၊နာဘာဝေတ္တဗ္ဗ၊နာဘဟုလိကာတ္တဗ္ဗ။ဘာယိတ္တဗံဧတ္တဒုက္ခတ္တိဝရမိလို့ဘိဒါဒုက္ခဆိုတဲ့ကာမဒုက္ခနဲ့ပတ်သက်ပြီးတော့အဲ့လိုများစွာပြန်ဟောရတယ်။ဒိဋ္ဌိကမှပြောတော့ဣဒံကာမဒုက္ခဟောဒီကာမဂုဏ်ကြောင့်ဖြစ်ပေါ်တဲ့ချမ်းသာဆိုတာတဲ့မိန်လဒုက္ခမစင်အငြိကြီးနဲ့တူတဲ့ချမ်းသာတဲ့ဒါကမြတ်စွာဘုရားကတဏှိညုတဉာဏ်နဲ့ကြည်ပြီးတော့ပြောလိုက်တဲ့စကားလုံးတော့ဒီကဓမ္မတို့ဦးဇင်းတို့တွေကအဲ့လောက်ကြည်တော့သဘောပေါက်ဖို့တော့မလွယ်သေးဘူးပေါ့ဟုတ်လားကာမချမ်းသာကိုမစင်အငြိကြီးနဲ့တူတဲ့ချမ်းသာလို့နားလည်ဖို့ထိတော့မလွယ်သေးဘူးကြတော့ကြားလိုက်တယ်စဉ်းလဲစဉ်းစားကြည့်မယ်အထိုင်အလျောက်လည်းသိမယ်ဒါပေမဲ့ကြည့်ပြီးဝါးကြီးသိဖို့တော့မလွယ်သေးဘူးမိန်လဒုက္ခနဲ့မစင်အညစ်ကြီးနဲ့တူတဲ့ချမ်းသာတဲ့ပောဋ္ဌဆနာဒုက္ခရာဂဒေါသမောဟကိရိတာထူပြောကြတဲ့ပုထုရှင်တို့ခံစားတဲ့ချမ်းသာအနရိယဒုက္ခအရိယသူတော်ရှင်တွေပဲခံစားတဲ့ချမ်းသာနာအာတိဝိတ္တပံမမှီဝဲထိုက်တဲ့ချမ်းသာနာဘာဝေတ္တပံမပွားများထိုက်တဲ့ချမ်းသာနဘဟုလိကတ္တံကျိန်ဖန်များစွာအလေးအလာမပြုတ်တဲ့ချမ်းသာတဲ့။ကာမချမ်းသာကိုအဲ့လိုပြောတာမြတ်စွာဘုရားက။အဲ့ဒီမှာနေဝုံချုပ်လေးပြောတာကပိုးထီအောင်တည်။ဘာယိတ္တံဧတ္တံဒုက္ခတ္တိဝရမိ။အဲ့ဒီကာမကြောင့်ဖြစ်ပေါ်တဲ့ချမ်းသာဆိုတာဘာယိတ္တံကြောက်ထိုက်တဲ့ချမ်းသာလို့ဝရမိငါဆိုလေတဲ့ဟော။ဘာလို့ထိုက်တဲ့ချမ်းသာ။ကြောက်ထိုက်တဲ့ချမ်းသာတဲ့။မြတ်စွာဘုရားကတော့အမှန်တိုင်းမြင်လို့ပြောသွားတာ။နော်ကာမဂုဏ်ကြောင့်ဖြစ်ပေါ်တဲ့ချမ်းသာဒီကြောက်ထိုက်တဲ့ချမ်းသာလို့ပြောတယ်။ဒါမဲ့တရားဓမ္မတို့ရောအရှင်တို့ရောအဒီကြောက်တဲ့တဲ့ချမ်းသာကိုဘယ်လိုဖြစ်မြဲမြဲနုံနုံကိုပဲလိုက်ပြီးတော့ရှာနေကြတယ်အဲ့ဒါကြောင့်ချမ်းသာနဲ့ဝေးနေတာချမ်းသာကြောင့်ဒီလံကတစ်မျိုးကိုအထုတ်နေတဲ့ကိုကြိုးစားနေတဲ့အနေထားကတစ်မျိုးနောက်အဖြေကကိုရရှင်တဲ့အဖြေမရပါဘူးဒါကြောင့်ချမ်းသာတစ်ခုမမောမှုကြောင့်ပုပုရရဖြစ်သမျှတို့ဒုက္ခပင်လေကျေထက်ကျေသည့်ရွယ်တိုင်းမမြောက်နိုင်ပါတကားဆိုတာပြောတာရှာတာကတော့ဒီချမ်းသာကိုကောင်းမဲ့တင်လို့ရှားနေတာပဲအဲ့ဒါရှာရင်းနဲ့ပဲဘယ်ပင်လေထဲမှာညောဒုက္ခပင်လေထဲမှာညောသွားချမ်းသာတစ်ခုမမောမှုကြောင့်ပုပ္ပယောယဖြစ်သမျှတို့ဒုက္ခပင်လေကျေထက်ကျေသည်ရွေတိုင်းမမြောက်နိုင်ပါလားဘယ်လောက်တတိထားစရာကောင်းလုံးတာကတော့ချမ်းသာအောင်လုံးတာပဲပြီးမှဒုက္ခတွေနဲ့ကြံသွားဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ဘေးသက်ပေါင်းတော်ကောင်းတို့ကာမချမ်းသာသည်အကြောင်းထိုက်တဲ့ချမ်းသာလို့မြတ်စွာဘုရားဟောတာဘာလို့အကြောင်းထိုက်တဲ့ချမ်းသာလို့ဟောတာလဲသူ့ကိုအကြောင်းပြုပြီးတော့ဆင်းရဲဒုက္ခများစွာဖြစ်နိုင်တယ်။နော်အဲ့ဒါဦးဇင်းတို့မဟာဒုက္ခခန္ဓာတုပ်စုနဲ့ဒုက္ခခန္ဓာတုပ်တွေကိုပြောမယ်ဆိုရင်တော့ကာမဂုဏ်ကြောင့်ဖြစ်ပေါ်တဲ့ချမ်းသာမျက်စွာဖျက်ကာမဂုဏ်ကြောင့်ဖြစ်ပေါ်တဲ့ဆင်းရဲကိုမျက်စွာဖျက်အသေးစိတ်ဟောတာကအများကြီးရှိတယ်။ဒါတွေပြောဖို့တော့ဦးဇင်းတို့အချိန်မရတော့ပါဘူးဟုတ်လား။အဲ့တော့နားထဲမှာဆွဲသွားသေးတဲ့နာကမျက်စွာဖျက်တိတော်မှုမြင်တော်မှုလို့ဟောသွားတယ်။ကာမချမ်းသာဆိုတာကြောက်ထိုက်တဲ့ချမ်းသာတွေအနေဆုံးတုတ္တမယဉာဏ်လေးလောက်နဲ့တော့မှတ်သားထားဖို့မလိုဘူးလားလို့လည်းနော်ဒါကြောင့်ဦးဇင်းတို့ပေးတဲ့ပေါင်းတော်ကောင်တို့ပြောသူတွေထဲမှာမပြောပါနဲ့ဆိုတာကာမချမ်းသာနဲ့ကြုံနေကြတဲ့တတဝါအများစုတွေမှာအများစုကတော့ဒါနဲ့နေတာပဲနော်နော်ဒိဋ္ဌိဆံတွေလည်းဒါနဲ့နေတာပဲလူတွေလည်းအများစုကဒါနဲ့နေတာပဲနတ်တွေဆို9000ဆိုလေးတွေလို့ဆိုရမယ်ဟုတ်လားအတကူကဒါနဲ့မနေနိုင်အောင်ကြိုးစားရမယ်လို့ဆိုလိုတာတော့ဒီနေ့မှာဦးဇင်းတို့ဒီကုန်းချုပ်ပြောချင်တာကကာမချမ်းသာနဲ့မပျော်ဘဲနေဖို့ဆိုရင်ဒီပြင်ကောင်းမွန်တဲ့ကြိုစရာချမ်းသာလေးရှိဖို့လိုပဲစိတ်ဆိုတာကကြိုစရာမရှိရင်နေတယ်မထင်ဘူး တကားတော့ဦးဇင်းတွေးကြည့်တာကိုပြောတာသူကတခုမဟုတ်တခုအကောင်းကိုရှာနေတယ်လို့သူကောင်းနေတဲ့နာသူရှာနေမှာတရားချမ်းသာကိုမရမချင်းဒီစိတ်ကဘယ်တော့မှကနာငြိမ်မဲ့စိတ်မဟုတ်ဘဝတိုင်းရှာမယ်အချိန်တိုင်းရှာမယ်ဟုတ်လားနောက်ဆုံးတရားကိုရသွားပြီဆိုတော့မှအရှာကဆုံးသွားတယ်ဒါကြောင့်ဦးဇင်းတို့ပရိယေတနာရှားမိခြင်းရှားပွေခြင်းဆိုတာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောတာရှိတယ်။ကာမေတနာကာမကိုရှားတာရှိတယ်တဲ့။ဒါကအလွန်ရှင်းပါလေနော်။နောက်ဘဝေတနာဘဝကိုရှားတာရှိတယ်တဲ့။ဘဝကိုရှားတာမရှိဘူးလား။ရှင်းနော်။ကောင်းတာလေးတွေလုပ်ပြီးတော့တချို့နော်။တတဲ့ကောင်းမြတ်တဲ့ဘဝလေးရှားဖို့ရည်မှန်းကြတာလေးမရှိဘူးလား။ရည်မှန်းပြီးတော့မြေမြို့ကျိုးသားအထုတ်ကြတာလေးမရှိဘူးလား။နော်ဘဝေတနာဘဝကိုရှားတယ်။နောက်ဗြမစရိယေတနာမြတ်သောအကျင့်ကိုရှားတယ်။ရှာလို့ရှာတာပဲဒါပေမဲ့အဲ့ဒီမြတ်သောအကျင့်ကိုရှာလို့ပြည့်စုံအောင်ကျင့်သုံးလိုက်မယ်ဆိုလို့ရှိရင်တော့ကာမေတနာဘဝေတနာဆိုတဲ့အရှာတွေလည်းလုံးဝနေကုန်ချုပ်သွားရှာရတယ်ဆိုတာကိုကပင်မမှုလက္ခဏာကတော့ပေါ်လွင်နေပြီသားလို့ဥစဉ်ကတော့ထင်ဟုတ်တယ်မဟုတ်လားရှာနေရတယ်ရှာနေရတယ်ဆိုတာကိုကမသက်တာဘူးဆိုတဲ့အတိတ်ပဲပဲလေမရှာဘဲနဲ့အလိုလိုများရရင်ဘယ်တော့ကောင်းအောင်လဲကဲစဉ်းစားကြည့်နော်ဒါအပေါ်ယံပြောတာပါဟုတ်လားဒါကြောင့်ဦးဇင်းတို့ပေးတဲ့ပေါင်းတော်တို့စိတ်ဆိုတာကတော့ဒီတရားရဲ့အရာကတရားချမ်းသာကိုမရသေးဘူးဆိုရင်တော့သူကဒီပြင်ဒီပြင်ဟာတွေကိုရှာနေအောင်မှာဟုတ်ရဲ့လားအဲ့တော့ပြောချင်တာကကာမချမ်းသာနဲ့မပျော်ဘဲနေနိုင်ဖို့တနည်းအားဖြင့်ကာမချမ်းသာနဲ့ပျော်တဲ့အပျော်ကိုလျှော့ခြင်းနဲ့ဆိုရင်တရားချမ်းသာနဲ့ကျော်နိုင်တဲ့အနေအထားမျိုးလေးကိုတည်ဆောက်ထားဖို့လိုတယ်တနည်းအားဖြင့်လည်းတရားချမ်းသာနဲ့ပျော်ရင်ပျော်နိုင်တဲ့လောက်တစ်ခါကကာမချမ်းသာနဲ့ပျော်တဲ့အနေအထားတွေလျှော့သွားနိုင်ရဲ့ဟုတ်တဘောပေါက်လာဦးဇင်းပြောတာနော်ဦးဇင်းတို့ရသော်ဗျာလက်ထက်ကနော်အလွန်ချမ်းသာတဲ့တတိကြီးတွေနော်တန်းကြီးအုပ်ချုပ်မင်းလုံးနေတဲ့ပုဂ္ဂိုလ်တွေအလွန်ကြီးကျယ်တဲ့စီးရင်ချမ်းသာတွေကိုစွန့်ပြီးတော့ရဟန်းပြုကြတာတွေမရှိဘူးလားနော်ရဟန်းဘဝနဲ့တပိတ်တလုံးသင်္ကန်းသုံးထဲနဲ့သူတို့နေကြတာပဲနော်နေစရာလို့အတိတ်ကြရလည်းမရှိဘူးနော်ဘဝရဲ့ဟိုစားစရာနေစရာဆိုတာကလည်းသူများပေးတာကျွေးတာကိုအမိပြုပြီးတော့ဒါသူတို့နေကြတာပဲဒါပေမဲ့မြတ်သောအကျင့်ကိုကျင့်ပြီးတော့အတိတ်ဥညာတို့ကြောင့်ဖြစ်ပေါ်တဲ့ချမ်းသာကိုသူတို့ရတဲ့အခါမှာနောက်တတိကြီးဘဝပြန်သွားတာမျိုးဘယင်ဘဝပြန်သွားတာမျိုးရှိသလားမရှိပါဘူးတကယ်လို့သူတို့ခုဘုန်းကြီးဘဝရောက်လို့ယဟန်ပြုလို့ရရှိနေတဲ့အနေထားကြီးကတိတ်အဆင်မပြေဘူးဆိုရင်သူတို့ကိုဘယ်သူမှကျိုးနဲ့တုတ်ထားတာမဟုတ်ဘူးလေသူတို့ပြန်သွားမယ်ဆိုရင်ပြန်သွားလို့မရဘူးလားပြန်သွားသလားမသွားပါဘူးဆိုလိုတာကအတ္တထက်ကောင်းတာကိုတွေ့လို့အဲ့ဒါနဲ့သူတို့နေကြတာပေါ့သဘောပေါက်ရလားဦးဇင်းပြောတာဟုတ်အေးဒါကြောင့်ဦးဇင်းတို့ဆိုလိုတာကတကယ်တကယ်စဉ်းစားကြည့်မယ်ဆိုရင်တော့တရားနဲ့သာပျော်နိုင်မယ်ဆိုရင်ကျန်တဲ့အပျော်တွေကအလိုလိုရှင်နေသွားမှာပါဒါကသဘာဝပါပဲဒါကြောင့်ဦးဇင်းတို့မြတ်စွာဘုရားတစ်ခါကနောက်ကပိဏမင်းကြီးဆိုတာဘေးတရုကြားဖို့မှာပါအနောဇာဒီဝီနဲ့ကပိဏမင်းကြီးဆိုတာဒိမိတာရမင်းကြီးရဲ့ဟောယတနာမြတ်သုံးပါးပေါ်ထွန်းနေတဲ့တည်နေတာကိုအတိပေးလိုက်လို့ကြားရုံနဲ့မြတ်စွာဘုရားရဲ့ပုံမှာကြီးညိုပြီးတော့ဒီနေ့စီရင်ဆွတ်ပြီးတော့ဖွင့်လာကြတာအဲ့ဒါမြတ်စွာဘုရားတော်သွားပြီးတော့သူတို့ကိုကြိုတယ်ဟုတ်လားဟုတ်လားနောက်အတူတူပြောကြပါစို့မြတ်စွာဘုရားတရားကိုနာရလို့ပရင်ရောမိဖုရားရောအမတ်တေရောအကုန်လုံးရံပြူကြရဟန္တာဖြစ်ကြအဲ့ဒီမှာမဟာကပိဏမင်းကြီးကဖြစ်လာတဲ့အဲ့ဒီမဟာကပိဏမထေရကြီးကအမြဲတမ်းလိုလိုသူ့ရဲ့နှုတ်ကအဟောတုခံအဟောတုခံလို့ဥဒန်းကျူးတယ်လို့ဆိုတယ်အဟောတုခံဆိုတာအော်ချမ်းသာစွာချမ်းသာစွာအဲ့ဒီဥဒန်းကျူးတဲ့အတန်ကိုကြားတော့တချို့ရန်နေပါအော်ဒီရန်ကဘရင်ဘွားကလာတဲ့ရဟန်းဆိုတော့သူ့ရဲ့ရရှိခဲ့တဲ့စီးပင်ချမ်းသာတွေကိုအောက်မေ့အမှတ်ရပြီးတော့အဟောတုခံအဟောတုခံနဲ့လုံနေတာနဲ့တူတယ်သူကလို့ထင်တာ။ထင်တာကိုထင်ယုံနေမြတ်ဖဲနဲ့မြတ်စွာဘုရားကိုသွားလျှောက်တယ်။လျှောက်တော့မြတ်စွာဘုရားကအတိမဟာကပိဏမထေရကိုခေါ်ပြီးတော့မေးရတာပေါ့။မေးတော့မြတ်စွာဘုရားတဲ့ရရှိခဲ့ဘူးတဲ့စီးပင်ချမ်းသာတွေကိုအောက်မေ့တန်းတန်းပြီးတော့အဟောတုခံလို့လုံနေတာမဟုတ်ပါဘူးတဲ့။တကယ်ရှင်ရဲ့အဲ့ဒီတော့မှရရှိခဲ့တဲ့ချမ်းသာဒုက္ခဆိုတာအဆောင်အချက်လေးနဲ့ချင်းချင်းကျက်ကျက်နေခဲ့ရတာ။နော်ဖီအားတွေနဲ့နော်မုံမုံတိတ်တိတ်နေခဲ့ရတာ။စိုးရိမ်မှုတွေပူလောင်မှုတွေငိုကြွေးမှုတွေနော်အဲ့လိုဒုက္ခနဲ့ရောနေတယ်ဘာမှမပြောပါလို့တဲ့ချမ်းသာပါတဲ့။ဟုတ်လား။ကုမြတ်စွာဘုရားရဲ့တရားကြောင့်နော်တိလို့မြင်လို့ဖြစ်ရတဲ့ဒီတရားချမ်းသာပြီးသားနဲ့တကယ်ထူးကဲလွန်မြတ်တဲ့ချမ်းသာ။ဒါကြောင့်ဒီနိဗ္ဗာန်ချမ်းသာကိုရည်ညွှန်းပြီးတော့သူအဟောတုခအဟောတုခံလို့ဥရန်ကျူတာပါဆိုပြီးတော့ရှောက်တာရှိတယ်။အဲ့တော့ပြောနေတာကပြည့်တဲ့ပေါင်းသူတော်ကောင်းတို့တကယ်တကယ်တတ္တဝါတွေရဲ့စိတ်ဆိုတာကကောင်းတာကိုတွေ့ရင်မကောင်းတာကိုအလိုလိုဆွံ့မိတာ။ကောင်းတဲ့ကောင်းတာကိုမတွေ့လို့မကောင်းတာတွေကိုပဲအကောင်းထင်နေတဲ့အနေအထားမျိုးမှရှိနေတာ ဥစဉ်ခန့်ငယ်ကယောဂတကကြီးတယောက်ပြောတာလူစိတ်များခက်တယ်တဲ့တော်တိုက်စီကောင်းတာလေးတိုက်ပြီးရင်မကောင်းတာကိုမတိုက်ရှင်တော့ဘူးတဲ့ဟာမမိနေတယ်ငယ်တုန်းကပြောတာအစိတ်ကဒီတိုင်းပဲပူပူပူပူပြီးတော့ကောင်းတာကိုတွေ့ရင်မကောင်းတာကိုစွန့်လွတ်ဖို့အတွက်သူ့ကိုနားချနေစရာမလိုအဲ့တော့ဆိုလိုတာကကာမတုခကိုစွန့်လွတ်ပါလို့ပြောနေဖို့ထင်ဓမ္မဒုက္ခနဲ့ပြောနိုင်အောင်ကြိုးစားပါလို့ပြောတာကကိုလိုတောင်ထိအောင်မယ်လို့အရင်ထည့်တယ်ဟုတ်တယ်မဟုတ်လားဟုတ်တရားကြောင့်ဖြစ်ပေါ်တဲ့ချမ်းသာနဲ့နေနိုင်ရင်နေနိုင်တော့နော်ဒီကာမဂုဏ်ကြောင့်ဖြစ်ပေါ်တဲ့ချမ်းသာဟာအလိုလိုယုံနေမသွားပြီဘူးလားယုံနေတော့နိုင်တယ်ဒါကြောင့်ဦးဇင်းတို့ပေးတဲ့ပေါင်းတော်ဘောင်တို့ပြောသူတွေထဲမှာမပြောပါနဲ့ဆိုတာလေးကိုကာမနဲ့ပြောနေကြတဲ့တတ္တဝါတွေကြားထဲမှာတရားဓမ္မနဲ့ပြောနိုင်တဲ့မြင့်မြတ်တဲ့ပြောခြင်းချင်းပြောနိုင်တဲ့ပုံကိုယ်တွေဖြစ်အောင်ကြိုးစားရမယ်လို့ဆိုရင်နော်အတိပ္ပယ်လေးကပို့ပြီးတော့အတိတိမိမိရှိမသွားပြီဘုလားရှိသွားနိုင်တယ်ဟုတ်လားဒါကြောင့်ဦးဇင်းတို့လေးခုမြောက်နေခြင်းကောင်းမြတ်တော့နေခြင်းသူလည်းပဲမှတ်သားစရာမရှိဘူးလားရှိတယ်နော်အဲ့တော့ဒီကနေ့ညဦးဇင်းတို့ပြီးရင်သာယန္တာမထေရမြတ်ကြီးဟောကြားတော်မူခဲ့တဲ့ဂါထာလေးကိုအခြေခံပြီးတော့ကောင်းမြတ်တော့နေခြင်းလေးမျိုးလို့တရားကောင်းရင်ပြီးပြီးတော့ပြောလိုက်တာအချိန်ရှိသွားပြီနော်အဲ့ပြောခဲ့တာလေးကိုဦးဇင်းတို့ပြန်ပြီးတော့အကုန်လုံးနှိမ့်ချုပ်ကြည့်မယ်ဟုတ်လားဥပဒံတေသူနိပတိမြင့်နေသူတွေရဲ့ရှားထဲမှာနှိမ်ချွန်နေရမယ်အချီးနီးသောမမာနတို့ဖြင့်တက်ကြွထောင်လွှတ်မြင့်မားနေကြတဲ့လူလောကကြီးမှာမိမိတို့ရဲ့မမာနကိုနှိမ်ချပြီးတော့နူးညံ့သိမ်မွေ့စွာနေနိုင်ရမယ်မိမိတို့ရဲ့မမာနကိုလျှော့ချနိုင်ခြင်းလေဆိုရင်လည်းခန္ဓာရဲ့သဘာဝအမှန်ကိုအမှန်တိုင်းသိတဲ့ဉာဏ်ပညာကိုမြင့်မားအောင်တည်ဆောက်ဖို့မလိုဘူးလားအတိဉာဏ်ရှိလေလေသိရင်သိသလောက်မာနကယွံနေလေလေဟုတ်လားဒါကြောင့်ခန္ဓာရဲ့သဘာဝလောကရဲ့သဘာဝသိအောင်မြင်အောင်ကြိုးစားရပဲအနိစ္စပညာမတည်မြဲတာကိုအမှတ်ရခြင်းဒီမမနာကိုပင်လုံနိုင်တယ်ဆိုတဲ့ဒေသနာလေးကိုဦးဇင်းတို့ပြောခဲ့ဘူးလားပြောခဲ့တယ်ဒါကပထမကောင်းမြတ်တော်နေခြင်းဆိုတဲ့နဲ့ပတ်သက်ပြီးတော့ဆက်ဆက်နေတဲ့စကားလေးတွေရဲ့အနိစ္စချုပ်ပေါ့နော်နောက်ဦးဇင်းတို့ဒုတိယမှာပြောတော့နိပတံတေသူဥပတိနိုင်ကြနေတဲ့တတ္တဝါတွေကြားထဲမှာမြင်မားစွာနေရပဲကိုကျင်တရားနဲ့စိတ်သက်နှိမ့်ကြတဲ့လူလောကကြီးမှာကိုကျင်တရားနဲ့စိတ်သက်ကိုမြင်မအောင်တိဆောက်ပြီးတော့နေရမယ်။ဟုတ်ရဲ့လား။ယုံညံ့သောစိတ်သက်ဖြင့်မြင့်မြတ်တဲ့အရာကိုမရနိုင်ဘူး။မြင့်မြတ်တဲ့စိတ်သက်ဖြင့်သာလေမြင့်မြတ်တဲ့အရာကိုရနိုင်တယ်ဆိုတာလေးလည်းပြောခဲ့သေးတယ်နော်။ဒီဒါဒုတိယပိုင်းမှာပြောလိုက်တဲ့နောက်အဆုံးမနဲ့ဆက်ဆက်တဲ့စကားလေးတွေပေါ့။နောက်ဦးဇင်းတို့တတိယကောင်းမြတ်တော့နေခြင်းကဘာလဲတော့ဝတိအဝတ္တမာနေသူမနေသူတွေထဲမှာနေပါသူတော်ကောင်းတရားနဲ့မနေနိုင်ကြတဲ့လောကလူသားတွေကြားထဲမှာသူတော်ကောင်းတရားနဲ့နေနိုင်အောင်ကြိုးစားရမယ်ပေါ့သူတော်ကောင်းတရားဆိုတာနဲ့ပတ်သက်ပြီးတော့မေတ္တာနဲ့တတိဆိုတဲ့တရားနှစ်မျိုးမပြောခဲ့ဘူးလားမေတ္တာတရားနဲ့မနေနိုင်ကြတဲ့လောကကြီးတတိဆိုတဲ့အပမတရားတရားနဲ့မနေနိုင်ကြတဲ့လောကလူသားတွေကြားထဲမှာတတိကလေးနဲ့နေနိုင်မှုမေတ္တာတရားလေးနဲ့နေနိုင်မှုကြိုးစားမယ်ဆိုရင်မိမိရောမိမိနဲ့လေးဆက်ရပတ်ဝန်းကျင်ရောကောင်းကျိုးချမ်းသာတွေမရရှိပေဘူးလားရရှိနိုင်တယ်နောက်ဦးဇင်းတို့လေးခုမြောက်ကောင်းမြတ်တော်နေခြင်းကဘာလဲဆိုပျော်သူတွေထဲမှာမပျော်ပါနဲ့ရမမာနေတုနောရမေဟုတ်လားကာမနဲ့ပျော်နေကြတဲ့တတ္တဝါတွေထဲမှာကာမနဲ့အပျော်နေအောင်မပျော်ဘဲနေနိုင်အောင်ကြိုးစားရမယ်။ဘာဖြစ်လို့လဲ။ကာမအပျော်သည်အန္တရာယ်ရှိတဲ့အပျော်။ဘာယိတ္တပံဧတ္တတဒုက္ခတတိဟုတ်လားကြောက်ထိုက်တဲ့ချမ်းသာလို့ဘုရားဟောတာ။အဲ့ဒါလေးမပြောခဲ့ဘူးလား။ပြောရဲ့နော်။အနည်းငယ်ပြသောတာယာမှုကိုအကြောင်းပြုပြီးတော့မဆုံးနိုင်တဲ့ဆင်းရဲဒုက္ခတွေရှိပါတယ်တဲ့ကာမရဲ့သဘာဝဟုတ်လားဒါလေးတွေကိုမှန်မှန်ကန်ကန်နားလည်ပြီးတော့တော့ကာမနဲ့ပျော်နေတဲ့အနေအထားမျိုးတွေမှာဓမ္မနဲ့ပျော်နေတဲ့အနေအထားမျိုးလေးတွေနေရာများများဝင်ယူနိုင်အောင်ကြိုးစားဖို့မလိုဘူးလားလိုတယ်အဲ့ဒါဆိုလို့ရှိရင်အလို့လို့ကာမနဲ့ပျော်တဲ့အနေအထားလေးတွေနေမတော်နိုင်ဘူးလားနေတော်နိုင်အဲ့ဒါဆိုလို့ရှိရင်ဒကာမတို့အရှင်တို့တွေကများစွာသတ္တရာရပါရသောချမ်းသာရလေရနိုင်တယ်။နော်ဒါကြောင့်ပေးတဲ့ဘောတတော်ကတော့ဒီကနေ့ညကောင်းမြတ်သောနေခြင်း၄မျိုးနော်အစွမ်းအားရှိသည်မြနေထိုင်ခြင်းသုံးပြီးတော့နောက်ဆုံးမဲ့ညာပူဇာမြေနေဘံကိုမျက်မှောက်ပြုနိုင်ကြတဲ့သတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပို့ရင်းဖြင့်ကောင်းမြတ်သောနေခြင်း၄မျိုးတရားတော်ဆိုတာကိုအဆုံးသတ်ကြရအောင်နော်ဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗဒေဝတာသဗ္ဗဘုရားတုဝါဝေနတရာသုခိဝန္တုတိဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗဒေဝတာသဗ္ဗဓမ္မတုဝါဝေနတရာသုခိဝန္တုတိဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗဒေဝတာသဗ္ဗသံဃာတုဝါဝေနတရာသုခိဝန္တုတိဒေဓမ္မကတင်တရားနာပိသဗ္ဗံသရောဟောင်းတို့ဇာတာအလုံးသောတတ္တဝါနန္ဒတို့အား
Tava mingala loki lakotra kaunsu dhamya mingala vavati vavadu kaunsu amati dhita mujava siddhi. Tava divada mimiro khana guma saunjani jagunonda. Mimiro ima saunjani jagunonda. Mimiro tadana mimiro gavama saunjani jagunonda. Danyana kaunna panduga leve. Rakhandu kaunsu amati saunjau dhamura nyava siddhi. Tava uranu vavina. Kinga walu tesu maga puena mujare sutru dava vyasya guru mjaduye tukudizo andu vododu yalakao. Tavada walu vavina. Melidam pulidam nivam tiriu suato sinato tiyado mjaduye tukudizo andu vododu yalakao. Tavada walu vavina. Megadani yau puletani yau suato siyado riya tanga siyamya dunetakwa. Tila gotama digum jinyago dunem jizu na mujare tukuditanga. Shiengong shiengya pongdu yeri kutizo andu po dodu yalakong. Trani yo nyava vikava sain chen shirai chen shirai. Tukhi kosi nizya chyang ma chyanda ye shirya kundi. Pawandu kongso amadvi shidomu java shidati.
Adu. Adu.